Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဩဂုတ်လ9ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျမစုမွန်ကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်သမ္မတရဲ့မူဝါဒကိုအမေရိကန်အစိုးရအင်ဘျူရိုကထုတ်ပြန်လိုက်ပါတယ်။ Republican သမ္မတလောက် Donald Trump ကပြန်ပြီး Hillary Clinton ရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ်။ထိုင်းနိုင်ငံမှာတော့အခြေခံဥပဒေဆန္ဒခံယူပွဲကျင်းပနေပြီးမဲဆန္ဒရှင်တန်းနဲ့ချီမဲပေးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနေအတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းနားဆင်ရမယ့်သတင်းတွေကတော့ပြည်သူပေါင်း 23,000 ကျော်ရေပေးတံတင့်ခဲ့ရတဲ့မြန်မာနိုင်ငံတဝှမ်းကရေလွှမ်းမိုးမှုတွေဖြစ်နေတဲ့တိုင်းနယ်ပြည်နယ်တွေထဲမှာဒီကနေ့ကတော့သမရကိုတိုင်းသွားရောက်ခဲ့တဲ့မကွေးတိုင်းဘက်ကရေပေးအခြေအနေဘယ်လိုရှိပါသလဲ
လောလောဆယ်မှာတော့ရေကပြန်ပြီးတော့မှကျပြီလို့သိရတယ်ပြန်ကျနေတာပေါ့တဖြည်းဖြည်းနဲ့ကျတာပေါ့ချက်ချင်းကြီးလို့မကျသေးဘူးနော်အဲ့တော့အစိုးရဖက်နေနေရတော့ဆန်တို့ငါတိတ်တာတို့ကွန်ဆယ်ကြောက်တို့အ
တင်းဆောင်မကွေးတိုင်းဒေသကြီးရပါရှင်မကြခင်တင်ဆက်ပေးပါမယ်မြန်မာဒီမိုကရေစီရေးကဆွေးနွေးခန်းမှာတော့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေရှည်ခံတဲ့ခရီးသွားလုပ်ငန်းမျိုးဖြစ်အောင်စူးစမ်းနေတယ်လို့ပြောဆိုလိုက်တဲ့ဟိုတယ်နဲ့ခရီးသွားလာရေးလုပ်ငန်းဌာနညွှန်ကြားရေးမှူးနဲ့တွေ့ဆုံမေးမြန်းကဏ္ဍဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့ကပြောပြပေးပါမယ်ရှင
်ကဘာတလောအချမ်းဖက်သမားတွေကိုချိန်မုံရဲ့အတွက်မောင်းသူမဲ့ဒုံးရင်တွေအုံပြူချင်းဆန်ရအမေရိကန်သမ္မတဘရက်ကိုဘာမားရဲ့လျှို့ဝှက်ထားခဲ့တဲ့မူဝါဒကိုပြန်လည်တီးဖြတ်ပြီးအမေရိကန်အစိုးရအင်ပြူရောကထုတ်ပြန်လိုက်တယ်လို့ American Civil Liberties Union အမေရိကန်လူမှုလွတ်လပ်ခွင့်ဆိုင်ရာသမဂ္ဂ ACLU ကမနေ့စနေနေ့ကပြောဆိုပါတယ်။ထုတ်ဝေလိုက်တဲ့ဆန်မျက်နှာ18မျက်နှာပါမောင်းသူမဲ့ဒုံးရင်တွေအုံပြူချင်းဆိုင်ရာသမရရဲ့မူဝါဒရေးရာလမ်းညွှန်ချက်ကတော့အဝေးရင်းဒုံးရင်တွေကြောင့်အရသာထိခိုက်သေးဆုံးမှုနဲ့အောင်အကာအကွယ်ပေးထားတယ်လို့ဆိုပါတယ်။အချမ်းဖက်ပြစ်မှတ်တစ်ခုကပြစ်ကွင်းအတွင်းသေချာသလောက်ရှိနေပြီးအရက်သားတွေထိခိုက်တာသေဆုံးတာမရှိသေးဘူးဆိုမှသာဒီလိုလက်နက်မျိုးတွေကိုအမေရိကန်တပ်ဖွဲ့တွေအနေနဲ့အသုံးပြုဖို့လက်ညွန့်ချက်ကပြောထားပါတယ်။လက်ညွန့်ချက်အရဘယ်အချမ်းသမားဖက်သမားတွေကိုပြစ်မှတ်ထားပြီးတုတ်တင်မလဲဆိုတာကိုသတ်မှတ်တဲ့လုပ်ငန်းစဉ်မှာသမရအင်ပြူတော်နိုင်ငံတော်လုံခြုံရေးကောင်စီတာဝန်ရှိသူတွေကိုအရေးပါတဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့အပြည့်အစုံဖတ်ရတဲ့သတင်းထောက်တွေကပြောပါတယ်။ဒီမူဝါဒလမ်းညွှန်ချက်ကိုကွန်ဂရက်စ်လွှတ်တော်ကနေဆန့်စစ်တုတ်တဲ့အခြေအနေကလည်းကင်းလွတ်ခွင့်ပေးထားပါဗျ။အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဒါမှမဟုတ်အမေရိကန်စစ်တပ်တို့ကပုံမှန်ဆောင်ရွက်နေတဲ့အကြမ်းဖက်သမားလူတန်းတရာရှိသူတွေကိုတုတ်တင်ဖို့ဒါမှမဟုတ်လည်းဖမ်းဆီးဖို့စစ်ဆင်ရေးအစီအစဉ်တွေကိုအမျိုးသားလုံခြုံရေးကောင်စီကပြန်လည်သုံးသပ်တာဖြစ်ပါတယ်ရှင်
။ Republican Party ရဲ့သမရလောင်း Donald Trump ကသူရဲ့ပြိုင်ဘက် Democratic Party ရဲ့သမရလောင်းနိုင်ငံခြားရေးဝန်ကြီးဟာ Hillary Clinton ရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးမေးခွန်းထုတ်လိုက်ပါလေ။အင်ချမ်းမြေတထေးကြီး Donald Trump က New Hampshire မှာစနေနေ့ကလူမှုစည်းဝေးပွဲမှာသူမကစိတ်လုံးဝထိခိုက်နေသူတူဖြစ်တယ်၊စိတ်မမှန်သူတူဖြစ်တယ်လို့ပြောဆိုခဲ့တာပါ။2009ခုနှစ်ကနေ2013ခုနှစ်အတွင်းနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့တာဝန်ယူစဉ်ကာလထဲမှာလုံခြုံမှုမရှိတဲ့ပုဂ္ဂလိကအီးမေးလ်စာပါအသုံးပြုခဲ့တာနဲ့ပတ်သက်ပြီးတော့အမျိုးသားလုံခြုံရေးဆိုင်ရာအီးမေးလ်တွေကိုသူမကင်တွေ့တာမှရုပ်ပြမှုနဲ့ပတ်သက်ပြီးမင်းမျက်နှာတွေကိုဖြေကြားတဲ့နေရာမှာအတိုးချုံဖြေခဲ့တာကိုဒေါ်နယ်ထရမ့်ကပြည့်ရည်ပြုပြောဆိုခဲ့တာပါ Hillary Clinton ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ကတော့ Mr. Trump ဟာသူ့ရဲ့ဆိုးရတဲ့အားနည်းချက်တွေကိုကင်တွေ့ဖြေရှင်းတဲ့နေရာမှာတစ်ဖက်သားကိုနစ်နင်သီးသီးပုံကိုရိုက်တိုက်ခိုက်ပြောဆိုတာကအတော့ကိုဆိုးရပါတယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ February လ Republican Party ရင်းသမရလောင်းရွေးကောက်ပွဲမှာလဲ New Hampshire ပြည်နယ်မှာ Mr. Trump ကအပြတ်သက်အနိုင်ရခဲ့ပါတယ်။အဲဒီနောက်ပိုင်းပထမဆုံးအကြိမ်ဖြစ် New Hampshire ပြည်နယ်ကို Donald Trump ရောက်ရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းလာမယ့်လ November လသမရရွေးကောက်ပွဲမတိုင်ခင်3လအလိုအရှိမြောက်ပိုင်းပြည်နယ်မှာပြီးခဲ့တဲ့သတင်းဘက်ကကြောက်ယူထားတဲ့လူလူစစ်တမ်းမှာတော့ Clinton က Trump ထက်15ရာခိုင်နှုန်းအသာစီးရနေတာဖြစ်ပါတယ်။
အီရန်ဆိုရရဲ့အငင်းပွားပွဲနျူကလ িয়ার အစီအစဉ်ဆိုင်ရာထိတ်တန့်လျှို့ဝှက်အချက်လက်တွေကိုအမေရိကန်ပြည်ထောင်စုထံပေးအပ်ခဲ့တယ်လို့စီရင်ချက်ချမှတ်ခံထားတဲ့နျူကလ িয়ার သိပ္ပံပညာရှင်တဦးကိုတည်ထောင်စီရင်လိုက်ပါတယ်။ ရှာဟန်အီမီရီကိုကွပ်မြတ်လိုက်ပြီးဆိုတော့ကိုအီရန်နိုင်ငံပိုင် IRNA သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာအတည်ပြုပါတယ်အမေရိကန်ပြည်ထောင်စုနဲ့အဆက်အသွယ်ရှိသူကနေတဆင့်အမေရိဟာအရေးပါတဲ့သတင်းအချက်အလက်တွေကိုရန်သူကိုပေးခဲ့တယ်လို့တရားရုံးဌာနပြောခွင့်ရဂိုလန်ဟူစိန်မိုစနီအီဂျီဟီကပြောပါတယ်တရားရုံးတစ်ခုကနေအီမီရီကိုတေတံစီရင်ချက်ချမှတ်ခဲ့ပြီးပြစ်ဒဏ်ကိုလည်းအီရန်တရားရုံးချုပ်ကနေအတည်ပြုခဲ့တာလို့ပြောခွင့်ရအီဂျီဟီကပြောပါတယ်အီမီရီဟာ2009ခုနှစ်မှာဆော်ဒီအာရေဗျာကိုထွက်ခွာခဲ့ပြီးနောက်နှစ်မှာအမေရိကန်ပြည်ထောင်စုမှအခြေချခဲ့သူဖြစ်ပါတယ်အီမီရီကိုအီရန်ကနေထွက်ခွာဖို့နဲ့အီရန်ရဲ့နျူကလ িয়ার အစီအစံရအချက်လက်တွေပေးအပ်ဖို့အတွက်ဒေါ်လာ5သန်းလောက်ပေးခဲ့ရတယ်လို့အမေရိကန်အရာရှိတွေကပြောဆိုခဲ့တာဖြစ်ပါတယ်အီမီရီထံကနေအသုံးဝင်တဲ့အချက်လက်တွေအမေရိကန်တို့ရရှိခဲ့တယ်လို့လည်းအမေရိကန်ရရှိတဲ့ဥက2010ပြည်နှစ်တုန်းကပြောဆိုခဲ့ပါတယ်ရှင
်။ယူကရိန်းရှိတဲ့ဒေသမှာရှိတဲ့ရုရှားကြောတော်နောက်ခံပေးထားတဲ့ခွဲထွက်ရေးဖွဲ့ခေါင်းဆောင်တယောက်ကိုစနေနေ့ကလောက်ကျန်တပ်ဖြတ်ဖို့ကြိုးစားမှုတွေမှာအဲ့ဒီခေါင်းဆောင်ပြင်းထန်ဒဏ်ရာရသွားတယ်လို့ယူကရိန်းနဲ့ရုရှားသတင်းမီဒီယာတွေကဖော်ပြပါတယ်။စနေနေ့အစောပိုင်းကသဘုံခေါင်းဆောင်အိုက်ဂေါ်ပလော့နစ်စကီဟာလူဟန်စ်ပြည်သူ့ရီပပ်ဘလစ်လို့သူတို့ဖာသာနာမည်ပေးထားတဲ့ဒေသရဲ့မြို့တော်မှာကာနာမှာရှိနေတော့မှာဘုံတလုံးပောက်ကွဲခဲ့တာဖြစ်တယ်လို့ရုရှားလိုလားသူခွဲထွေသမားတွေရဲ့လူဟန်စ်သတင်းစင်တာကပြောဆိုပါတယ်တနင်္ဂနွေနေ့အစောပိုင်းအထိဒီတိုက်ခိုက်မှုကဘယ်သူလက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုရတယ်လို့မရှိသေးပါဘူးတိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာသဘုံကောင်းဆောင်ပလော့နစ်စကီကိုဆေးရုံတင်ထားပြီးအခုအခြေအနေတည်ငြိမ်မှုရနေပြီလို့အဲ့ဒီဖွဲ့ရဲ့ပြောခွင့်ရသူကိုကိုးကားပြီးပျက်စီးသွားတဲ့ကားနဲ့အတူရုရှားမီဒီယာကသတင်းထုတ်လွှင့်ဖော်ပြခဲ့ပါတယ်
View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဝိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမှာမဲဆန္ဒရှင်တန်းနဲ့ချီပြီးမဲပေးကြပါတယ်။အခြေခံဥပဒေဆန္ဒခံယူပွဲမှာရွေးကောက်ပွဲတွေကျင်းပပေးနိုင်ဖို့လွမ်းပွင့်သွားတာဖြစ်တယ်လို့စစ်တပ်ခေါင်းဆောင်တွေကပြောဆိုကြပြီးမဲ့ဝေဖန်သူတွေကတော့နောက်ထပ်ပေါ်လာမဲ့အစိုးရတဲမှာစစ်တပ်ရဲ့အခန့်ကဏ္ဍကိုတရားဝင်ဖြစ်အောင်လှုံ့ဆော်တာဆိုပြီးတော့ဝေဖန်နေကြပါတယ်။မျိုးကြီးတွေမှာနေထိုင်နေကြတဲ့ထိုင်းမဲဆန္ဒရှင်တွေကိုရက်ကိုရာတွေကိုပြန်ပြီးတော့မဲပေးကြပါတယ်။နိုင်ငံတော်မှာမဲယုံပေါင်း 9,000 ခွဲဖွင့်ထားပါတယ်။ထိုင်းမဲဆန္ဒရှင်တန်း90ကျော်အနေနဲ့ဆန္ဒခံယူပွဲမှာမဲခွန်းတစ်ခုကိုအဖြေပေးကြရမှာဖြစ်ပါတယ်။ဖွဲ့စည်းပုံမူကြမ်းကိုလက်ခံမခံဆိုရနဲ့ခန့်အပ်ထားသူ250ပါအထက်လွှတ်တော်နဲ့ရွေးချယ်ခံရသူ900ပါအောက်လွှတ်တော်ပူးရဲရွေးချယ်ရေးအဖွဲ့ကနေဝင်ကြီးချုပ်တစ်တူကိုရွေးချယ်ခန့်အပ်ခွင့်ပြုမလားဆိုတာကိုပါမဲပေးရတာဖြစ်ပါတယ်။ပူရဲအဖွဲ့ကနေခေါင်းဆောင်တစ်ကိုရွေးချယ်မယ်ဆိုတာကတော့နောက်ဖွဲ့စည်းလာမယ့်အစိုးရမှရွေးကောက်ခံမဟုတ်သူတဦးဝင်ကြီးချုပ်ဖြစ်လာဖို့လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ဝေဖန်သူတွေကပြောဆိုနေကြပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာတရားမဝင်မှုရေးဆေးရောင်းဝယ်ရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့တရားသူကြီးတွေမြို့တော်ဝန်တွေဥပဒေပြုမှတ်တွေနဲ့တမရရရှိ150ကျော်ရဲ့နာမည်ရှင်းကိုသမရကထုတ်ပြန်ကြေညာလိုက်ပါတယ်။သမရရော်ဒရီဂိုဒူတာတီကအဲ့ဒီမြေရှင်းမှာပါတဲ့လူအလုံးကိုတနက်ကန်ဆောင်ခွင့်ရုပ်သိမ်းလိုက်ပြီးမနေ့ပြန်တနင်္လာနေ့မှာကိုရိုင်းလာရောက်စုံစမ်းစစ်ဆေးခံကြဖို့အမိန့်ပေးလိုက်ပါတယ်။ဒီနေ့တနင်္ဂနွေနေ့မှာတနိုင်ငံလုံးကိုပြောတဲ့မိန်ကွန်းမှာသမရကအဲ့ဒီအမည်ရှင်းပါပုဂ္ဂိုလ်တချို့ရဲ့အိမ်တွေမှာလုံခြုံရေးတာဝန်ချထားတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုတပ်ဆိုင်ရာတိုင်ရင်တပ်ဖွဲ့တွေကိုပြန်ဖို့အမိန့်ပေးခဲ့ပါတယ်။သူတာဝန်ဆက်ယူခဲ့တဲ့ဂျွန်လကုံပိုင်းကစပြီးမစ္စတာဒူတာတီရဲ့မူရစေနှိမ်နင်းမှုကာလတွေမှာယာနဲ့ချီတဲ့မူရစေခေါင်းဆောင်အဖြစ်တန်တရာရှိသူတွေသေးဆုံးခဲ့တယ်လို့ထောင်နဲ့ချီဖန်ခံရပြီးရာထောင်ချီတဲ့ပတ်သက်ဆက်နွယ်သူတွေလည်းအာနာပိုင်နဲ့လက်ထဲကိုကိုကိုလာရောက်အနှံခဲ့ကြပါတယ်။လက်ရှိသမရဒူတာတီဟာဖိလစ်ပိုင်နိုင်ငံဒုတိယကြီးဆုံးမြို့တော်ဒါဗောင်းမှာမြို့တော်ဝင်လုပ်ခဲ့ခြင်းကမူရစေနှိမ်နင်းရေးမူဝါဒတွေကိုပြင်းပြင်းထန်ထန်ကင်တွယ်ဆောင်ရွက်ခဲ့သူဖြစ်လူသိများပါတယ်။တကယ်လို့အခုထောက်ပြန်တဲ့ရှင်းနေကပုံကိုယ်တစုံတယောက်ဟာမူရစေဝါနဲ့မပတ်သက်တဲ့အပြစ်မဲ့သူတယောက်ဖြစ်မယ်ဆိုရင်အဲ့ဒီမှားယွင်းမှုတွေသူအပြည့်အဝတာဝန်ယူတယ်လို့လေသမရဒူတာတီကပြောဆိုခဲ့ပါတယ်ရှင်။
2016ခုနှစ်နွေရာသီအိုလံပစ်အားကစားပွဲတော်တွေကိုဘရာဇီးနိုင်ငံရီယိုဒီဂျနေးရိုမှာဒုတိယနေ့ဆက်လက်ကျင်းပနေပါတယ်။ ဒီကနေ့အထိတော့ဩစတြေးလျကရွှေတံဆိပ်နှစ်ခုကြေးတံဆိပ်တစ်ခုရပြီးဆုတံဆိပ်သုံးခုနဲ့ဦးဆောင်နေပါတယ်ဟန်ဂေရီကရွှေတံဆိပ်နှစ်ဆုရရှိထားပြီးအမေရိကန်ပြည်ထောင်စုကတော့ရွှေတံဆိပ်တစ်ခုငွေတံဆိပ်လေးခုနဲ့တတိယနေရာကလိုက်နေပါတယ်တောင်ကိုရီးယားဂျပန်အာဂျင်တီးနာဘယ်ဂျီယံရုရှားထိုင်းနဲ့ VNN တို့လည်းရွှေတံဆိပ်တစ်ခုစီအသီးသီးဆုတ်ခုရရှိထားပါတယ်ဒီကနေ့ဒုတိယနေ့မှာတော့အိုလံပစ်ဆုတဆိပ်အများဆုံးဆုတ်ခူရရှိထားသူမိုက်ကယ်ဖဲလ်ဟာမီတာ100လက်ဆင့်ကအလွတ်တန်းရေကူးပြိုင်ပွဲဝင်ရောက်ယှဉ်ပြိုင်မှာဖြစ်ပါတယ်။2012ခုနှစ်တုန်းကပြင်သစ်တို့ရွှေတဆိပ်ဆုတ်ခူခဲ့ပြီးနောက်မှာတော့ဒီဒီချိန်မှာတော့အမေရိကန်တို့ရွှေတဆိပ်ရဖို့မျှော်လင့်နေကြတာဖြစ်ပါတယ်။မနေ့စနေနေ့ကတော့အမေရိကန်တနက်ပြေအားကစားသမားအသက်19နှစ်အရွယ်ဂျီနီထရက်ရှာကအမျိုးသမီး၄တနက်ပြေပြိုင်ပွဲမှာ2016ခုနှစ်နွေရာသီအိုလံပစ်ပွဲတော်ရဲ့ပထမဆုံးသောရွှေတံဆိပ်ကိုဆုတ်ခူးခဲ့ပါတယ်ရှင
်တနင်္ဂနွေနေ့ညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်နယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးနားဆင်ရမှာကတော့မြန်မာနိုင်ငံတလွှမ်းကရေလွှမ်းမိုးမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံတဝန်းတိုင်းဒေသကြီးတွေနဲ့ဒီပြည်နယ်တချို့မှာမိုးများပြီးတော့ရေကြီးလို့ပြည်သူတွေတိမ့်ချီပြီးတော့ရေဘေးတင့်နေရတဲ့အခြေအနေဟာလက်ရှိမှာတော့မကွေးတိုင်းဘက်မှာရေကျသွားပြီးအေရဝတီတိုင်းဘက်ကမြို့နယ်တချို့မှာတော့ရေတက်နေတာကရပ်သွားပြီလို့သိရပါတယ်။မကွေးတိုင်းဘက်မှာတော့ရေဘေးတင့်ပြည်သူတွေကိုနိုင်ငံတော်သမ္မတဦးထင်ကျော်ဒီကနေ့သွားရောက်ကြည့်ရှုအားပေးပြီးတော့လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးခဲ့ပါတယ်။ရေဘေးဒုက္ခသည်တွေလိုအပ်နေတဲ့အခြေအနေတွေရေလွှမ်းမိုးမှုရဲ့နောက်ဆုံးအခြေအနေအသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်။ဒီကနေ့တနင်္ဂနွေနေ့မှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ကိုရိုင်းရေဘေးသင့်မကွေးတိုင်းဒေသကြီးကိုတွားရောက်ပြီးရေဘေးသင့်ပြည်သူတွေကိုအားပေးတယ်လို့သမ္မတရုံးပြောခွင့်ရဦးစော်ထေးက VOA ကိုပြောပါတယ
်ဟုတ်တယ်ရေဘေးသင့်ပြည်သူတွေစီအဲမကွေးတိုင်းကွင်းပြည်သူတို့အစကူတို့အဲ့ဘက်တွေတွားတာဟောဒါပေမဲ့ဟိုကမိုးရွာနေတော့လေဆိုရတာနဲ့ရရင်လည်းအခြေအနေမသိသေးဘူးခေါ့
နိုင်ငံတော်သမ္မတကိုရိုင်းတွားရောက်ကြည့်ရှုတဲ့မကွေးတိုင်းဒေသကြီးကရေလွှမ်းမှုအခြေအနေရေဘေးသင့်ပြည်သူတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးမကွေးတိုင်းဒေသကြီးဦးစီးမှုယုံကညွှန်ကြားရမှုဦးမြင့်ဆိုက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်ဒီနေ့အထိပေါ့အင်ဂျီပေါ့33,910လို့ဒေတောင်စုပေါင်းက35,540လူဦးရေက34,436အဲ့တော့အဲ့ဒီဖက်တွေကရေဝင်နှိမ့်ညွတ်တာပေါ့အဲ့တော့မြို့နယ်14မြို့နယ်ကရှင်းရပေါင်း319မြို့နယ်ပါရေဝင်နှိမ့်ညွတ်တဲ့ရှိပါလူတော်တွေမှာတော့ရပြန်ပြီးတော့မှကြပြီလို့သိရတယ်။ပြန်ကြနေတာပေါ့တဖြည်းဖြည်းနဲ့ကြတာပေါ့ဆက်ချင်းကြီးတော့မကြသေးဘူးနော်။အဲ့တော့ဆိုတော့ဖဲနေနေရတော့ဆန်တို့ငါတိတ်တာတို့ခေါက်ဆွဲကြောက်တို့တင်ဆောင်လို့ရမယ်။ဥစ္စာက3,090ဘူးလောက်ကိုထောက်ပံ့ပေးထားပြီးဖြစ်ပါတယ်။စကားပေါင်း43ခုဖက်ထားတယ
်။ရေလွှမ်းမှုခံလရတဲ့ဒေတာတွေကရေဘေးသင့်ပြည်သူတွေအတွက်အိုးအိမ်တွေပြန်လည်ထူထောင်တည်ဆောက်ရင်းနဲ့ပျက်စီးဆုံးရှုံးခဲ့ရတဲ့လေယာမြေတွေနဲ့မြို့စပါးတွေအတွက်လည်းရေရှည်အတွက်ဥတီပြီးအဓိကလှူဆောင်ပေးနေပါတယ်လို့မကွေးတိုင်းဒေတာကြီးဦးစီးမှုယုံညွှန်ကြားရေးမှုကပြောပါတယ
်။တော်ရတော့သူတို့ရေကြပြီးရင်တော့ဆက်ပြီးတော့မှဆက်ဆံရကဏ္ဍလိုက်တွေဆက်ပြီးလုပ်သွားမှာပေါ့ဥမာဒီလိုရေတန်ရှင်းကြီးတော့ဆိုလို့ရှိရင်လည်းဆက်ဆံရအဖွဲ့ကြီးတွေကျမကြီးဖွဲ့ကြီးတွေနဲ့ရေတန်ရှင်းဖို့တို့ယောဂမဖြစ်ဖို့တို့ဒါဆက်ပြီးတော့မှလုပ်သွားမှာပညာရေးကဏ္ဍမှာလည်းအကြောင်းတွေပြန်ဖွင့်မြင်နိုင်ဖို့တော့ကိုဆက်ပြီးလုပ်သွားမှာပေါ့လေယာဉ်တွေတွေ့ကြတယ်ပဲလေမြေတွေပြန်ပြီးတော့မှဟိုဆက်ဖို့ပြုဖို့ပြန်ပြီးလုပ်ရတော့မှာ
ရေလွှမ်းမိုးမှုတံကိုဆွဆွဝဝကြုံနေရတဲ့အေယာဝတီတိုင်းဒေသကြီးတွေကတနုပြူဘက်မှာတော့တိုးနေတဲ့မြေကြီးကတန့်သွားပြီလို့ဆိုပေမဲ့လုံးဝရေကျသွားတဲ့အခြေအနေတော့မဟုတ်ဘူးလို့တနုပြူဒေသခံကိုအောင်ချင်းစိန်ကပြောပါတယ်။အဲ
ကျွန်တော်တို့ကြည့်ရတော့ဒီအေယာဝတီတိုင်းထဲမှာညောင်တိုးတနုပြူလောလောဆယ်တော့တော်တော်လေးဆိုးနေတာရှိတယ်။ဟင်္ဒရာလည်းရှိတယ်။ဟင်္ဒရာမှာလည်းအင်ဂျီ1000လောက်ရှိတယ်လို့ပြောတယ်။အဲလက်ရှိကျွန်တော်တို့ဒနုပြူအနေထားကတော့မနစ်ကနဲ့ပူကြီးတယ်အဲပူကြီးတာကဒါရေတက်ရဲ့ရှိသေးတယ်အခုလက်ရှိရှေ့ကရေကတွန်းဝင်လာတော့ရှိသေးတယ်အခုလက်ရှိအေယာဝတီရဲ့ခြေနေကအထက်ဘက်မှာကျိုးတယ်လို့တော့ကြားတယ်ရေကဒီမှာဒနုပြူမှာတန့်သွားတယ
်ရေဘေးတင်ပြည်သူတွေဟာရေဘေးအနေရဲ့လွတ်ရာကုန်းမြင့်ပိုင်းတွေနဲ့ယာယီရေဘေးကူညီကယ်ဆယ်ရေးစခန်းတွေမှာလက်တလောခိုးလုံနေကြရပါတယ်ဒါပေမဲ့ရေရှည်မှာတော့တကူရေတန်ရှင်ရေတန့်စင်ခန့်နဲ့တောက်သုံးရေပြဿနာတွေကြုံလာရနိုင်တဲ့အတွက်ကျန်းမာရေးဆောင်ရှောက်မှုကိုဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့ရေဘေးသင့်ပြည်သူတွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ရှေ့ဆောင်ပြည်သူ့ဘဝတိုးတက်မြင့်မားရေးအဖွဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ကိုအောင်ကျင်းစင်ကပြောပါတယ
်ကျွန်တော်တို့ဒီမှာမနေ့ကညနေအစီအစဉ်ကအင်ဂျီပေါင်းတနုပြူမှာ1,898လုံးလူဦးရေပေါင်းက6,887ဒီနေ့မှာတော့1,000ကျော်ထက်တိုးပါတယ်လူကြီးလေဘုံကြီးကျောင်းနေတဲ့ဓမ္မယုံတွေပါပဲများတယ်ဗျလူပြေပြန်နေပြီးတော့ထောက်ပံ့မှုကတော့ဒီစံနဲ့ ငါတက်တာဘူးအဲ့လိုဥို့နှစ်ပြည်နှုံးလောက်ရထားပါတယ်လောလောဆယ်စားတဲ့ယုံလေးပါပဲသူတို့ကလည်းအလုပ်တွေလည်းထွက်မလုပ်နိုင်ဘူးသူအရှိပကန်ကွင်းနေမှာဆိုရင်တော့စပားတွေရဲပစ်စည်းနိုင်တာရှိတယ်ရှိရင်တော့သူတို့အတွက်ပြန်လဲထူထောင်ရတာလို့မျိုးစပားတို့ညင်းညွတ်နေမှုတို့လိုတာပေါ့အရင်ကြီးတို့လိုအပ်သွားမှာပေါ့
အေယာဝတီတိုင်းကတိုင်းချောင်းကငဝင်မြည်ရင်နဲ့ဇလွန်ဘက်မှာတော့အေယာဝတီမြည်ရင်အချင်းကြီးကစွန့်ရင်မတ်အထက်ကိုရောက်နေပြီးမကွေးပခုတ်ကူညောင်ဦးမင်းဘူးအောင်လံပြင်းနဲ့၆ဖက်မှာတော့အေယာဝတီမြည်ရင်ကစွန့်ရင်မတ်အောင်ပြန်ကြနေပြီဆိုတာကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေပြီးတော့ထုတ်ပြန်ဖားပါတယ်
မနက်ငယ်တော့မှနှစ်စဉ်ဆိုသလိုရေပြေးဒဏ်တင့်တဲ့အချိန်တွေကြုံရလေတိုင်းကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားနည်းချက်တွေရှိနေစေပါလူပေါင်းသိန်းနဲ့ချီပြီးရင်ဆိုင်ခန်းစားနေရတဲ့ရေပြေးဒုက္ခတွေကိုနိုင်နိုင်နင်းနင်းကင်တွယ်နိုင်ဖို့ဘာရီများလိုအပ်နေပါတယ်အခုလာမယ့်အင်္ဂါနေ့ည VOA ရဲ့ဒိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ်VOA ဖုန်းနံပါတ်က 1-239-382-999 လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။တနင်္ဂနွေနေ့ညချမ်းရဲ့ VOA အတန်လွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြမဒီမိုကရေစီရေးဆွေးနွေးကံကိုတင်ဆက်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာခရီးသွားလုပ်ငန်းတိုးတက်အောင်ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေပဲရေရှည်ခန်းနဲ့ခရီးသွားလုပ်ငန်းမျိုးဖြစ်အောင်ကြိုးစားနေတယ်လို့ဟိုတယ်နဲ့ခရီးသွားလုပ်ငန်းဌာနညွှန်ကြားရေးမှူးဦးအောင်မြင့်ကပြောဆိုလိုက်ပါတယ်ခီးသွွားလုပ်ငန်းတိုးတက်ရေးအတွက်ဆောင်ရွက်ဖို့လိုအပ်တာတွေစိန်ခေါ်မှုတွေကိုတော့ကိုသားညွန်ဦးကညွှန်ကြားရေးမှူးဦးအောင်မြင့်ကိုတွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ကြရအောင်ပါရှင
်အငယ်ဦးမြင့်အခု view ကမင်းမြမဲ့ကိစ္စတွေကိုလက်ခံပြကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဗ
ျ
ကျွန်တော်ရေလုံးမေးချင်တာကအငယ်တို့ခုနကဒီမဲခေါင်ပြောင်းဝိုင်းဒေတာပေါ့နော်နိုင်ငံ၅နိုင်ငံကဒီခီးသွွားလုပ်ငန်းနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာအဲ့တော့ဒီဆွေးနွေးပွဲအခြေအနေလေးအချင်းချုပ်လေးပေါ့အရင်ဆုံးရှင်းပြပြပါလ
ားဒါကဆွေးနွေးပွဲကတော့2016ဂျွန်လ16 19မှာတိုင်းနိုင်ငံဘန်ကောက်မှာလုပ်ခဲ့တာပေါ့နော်အဓိကတော့ CLMBT ပေါ့နော်ကမ်ဘောဒီးယားလာအိုဗီယက်နမ်မြန်မာနောက်ထိုင်းလန်ပေါ့ဒီ၅နိုင်ငံမှာဒီ၅နိုင်ငံအတွင်းမှာအဓိကတူရီဇင်ပေါ့တူရီဇင်နဲ့ပတ်သက်ပြီးတော့ဖွံ့ဖြိုးတိုးတက်ဖို့အတွက်လူကြီးတွေပေါ့ဝင်ကြီးတွေအပါအဝင်အားလုံးစီဝေးလုပ်တဲ့သဘောပေါ့အဓိကတော့သူကကုန်သွယ်ရေးပါမယ်နောက်ဒီငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုတွေပါမယ်နောက်တော့ကဒီတူရီဇင်ပေါ့အဲ့ဒါတွေပါမယ်သူတို့နိုင်ငံကလည်းဝင်ကြီးတွေသွားခဲ့ပါတယ်ဟဲ့လားခုနဟိုစီမံဘဏ္ဍာဆိုဝင်ကြီးဥက္ကဋ္ဌပါပါတယ်နောက်တော့ကစက်မှုကဝင်ကြီးဥက္ကဋ္ဌချုပ်ပါပါတယ်နောက်သူတို့ဟိုတယ်ကြီးဝင်ကြီးဘက်ကဥက္ကဋ္ဌပါပါတယ
်ဟုတ်ကဲ့
နောက်တော့ကဒီဝင်ကြီးတွေအပါအဝင်ပေါ့နော်ပြန်ထာနာဆိုင်ရာအကြီးအကဲတွေရောနောက်တစ်ခါဒီပုဂ္ဂလိကလုပ်ငန်းရှင်အားလုံး50လောက်တွားပြီးတက်ခဲ့ပါတယ်ဒီဘွဲကိုဒီဖိုရမ်တွားပြီးတက်ခဲ့ပါတယ်
ကျွန်တော်ထူးခြားမေးချင်တာကအခုဒီ9နိုင်ငံမှာကျွန်တော်ပြန်ကြည့်မှဆိုရင်ဒီတူရီဇမ်တော်တော်လေးတိုးတက်နေတဲ့နိုင်ငံမျိုးတွေပါတယ်မှာထိုင်းတို့ပါတို့ပေါ့နော
်
တစ်ဖက်မှာမမျှတာတဲ့ချို့ဒီတူရီဇမ်အားနေတဲ့နိုင်ငံတွေလည်းရှိတဲ့အခါကျတော့ဒီ9နိုင်ငံကြားမှာမမျှတာမှုတော့ရှိနေတယ်ဒီအချိန်နဲ့ပတ်သက်လို့ရောပြောပါမယ်ဆွေးနွေးပြတယ
်အဓိကတော့ဒါပါပဲဟိုဒီ9နိုင်ငံမဲခေါင်မြဝဒေသတွေမှာရှိတဲ့အားလုံးနိုင်ငံအိန္ဒိယချင်းနိုင်ငံတွေပြည်နယ်တွေကြောင်းသူကဒီ9နိုင်ငံတွေမှာ one destination ပေါ့နော်တကူတည်းပြောင်းသူကအားလုံးကြိုးစားပြီးလုပ်တဲ့သဘောပါပဲညှိတဲ့သဘောပါပဲတိတ်ပြီးတော့ဟိုအားနေနေလူတွေသူဆွဲတင်ပါပဲပေါ့နော်တိတ်အရှိရောက်နေအားလုံးညှိနှိုင်းပြီးတော့လုပ်မဲ့သဘောပါပဲဥပမာဆိုရင်ထိုင်းနယ်ကိုမြန်မာနိုင်ငံနဲ့ဆိုနည်းနည်းချင်းထိစပ်နေတယ်အဓိကဒီဆွေးနွေးတဲ့အဲမှာ border ပေါ့နော် border ကနေပြီးတော့ဟိုတိကျဟိုဝင်ထွက်ခွင့်ရပြီးတော့ free ပေါ့နော် free border အဲ့ရဖို့အတွက်လည်းဆွေးနွေးတာလည်းပါတာပေါ့နော်ဒီလိုပဲခုနဒီလေးပြောဆိုညှိနှိုင်းပြီးတော့ဆွဲခေါ်တဲ့သဘောပါပဲအားလုံ
းဟုတ်ကဲ့ခုနကကျွန်တော်ငွေဆွေးနွေးတဲ့အဲမှာဒီ9နိုင်ငံမှာ single visa ပေါ့နော် visa တစ်ခုယူရတဲ့နိုင်ငံ9နိုင်ငံသွားလို့ရမယ့်အခြေအနေပေါ့အဲ့ဒါကဘယ်လောက်ထိဖြစ်နိုင်ကြီးရှိလဲ
ဖြစ်နိုင်ကြီးတော့များပါတယ်ဒီအခုလက်ရှိဒီအစည်းအဝေးမှာဒါလေးကိုဆွေးနွေးကြရပါတော့နော်ဆွေးနွေးပြီးတော့ဒီကအောက်ကမ်းလေးတွေသူတို့ဒီကအကြံပေးချက်လေးတွေဝေဖန်ချက်လေးတွေဒါသူတို့တောင်းပါတယ်တောင်းပြီးတော့2019မှာသူကကမ်ဘောဒီးယားမှာပြန်လုပ်မှာအဲ့ကြလို့ရှင်တော့အကောင့်တွေပုံမဲ့သဘောရှိပါတယ
်
ဒီကတော့ချက်ချင်းတော့အကောင့်တွေမပေါ်သေးဘူးပေါ့နော်ဒီမှာတော့အကုန်လုံးကညှိနှိုင်းပြီးဆွေးနွေးကြတာပေါ့ဒီဗီဇာ 1 ဗီဇာတစ်ခုတည်းနဲ့ကိုပဲဟလာငါးနိုင်ငံမှာလွတ်လပ်လာသွားလာနိုင်လို့အတွက်ဒါကြီးလည်းပါပ
ါအခုဒီစီစီအစည်းအဝေးနဲ့ပတ်သက်လို့ရောမြန်မာနိုင်ငံအတွက်မြန်မာနိုင်ငံခီးသွွားလုပ်ငန်းဟိုတယ်နဲ့ခီးသွွားလုပ်ငန်းအတွက်တစုံတရာဟိုရလက်ကောင်းပေါ့နော်ရတာအများကြီးရှိပါလား
ဟိုအများကြီးရှိပါတယ်အများကြီးရှိပါတယ်ဥပမာပြောရင်ဒီငါးနိုင်ငံမှာလူကြီးတွေပေါ့ဝန်ကြီးတွေအားလုံးပါတဲ့အစည်းအဝေးမှာသူ့ဘက်ကဆွေးနွေးကိုယ့်ဘက်ကဆွေးနွေးတင်ပြကြတာဒီနဲ့အားလုံးညှိနှိုင်းပြီးတော့ပေါင်းဆက်ပြီးလုပ်အောင်ပေါ့အဓိကဒီယူရီးယားဟိုထိုင်းပေါ့နော်ထိုင်းနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့2005ခုနှစ်လောက်တည်းကစာရေးချုပ်ထားခဲ့တဲ့အတိအမှတ်ပြုထားတဲ့ agreement တစ်ခုရှိတယ်အဲ့ဒါလေးကိုပြန်အကောင့်ထဲပို့ဖို့အတွက်ဒါလေးပြန်ပြီးတော့ဆွေးနွေးပြစ်ခဲ့တယ်ပေါ့နော
်
ဆိုတော့ဟိုနှစ်နိုင်ငံမှာအပြန်အလှန်ဆွေးနွေးဖို့အမြင်ချင်းပြလည်ဖို့ဆွေးနွေးပွဲတွေကိုအပြန်အလှန်ကျင်းပပေးဖို့နောက်တကဒီအရှေ့နဲ့ပတ်သက်ပြီးတော့ဟလာလူသားချင်းမျိုးပုံမျိုးတူတက်ရေးလုပ်ငန်းတွေလုပ်ဖို့ဘော်ရာတွေမှာခုနလိုပဲလွတ်လွတ်လပ်လပ်နဲ့အပြန်အလှန်လွတ်လွတ်လပ်သွားနိုင်ဖို့ဒါတွေလည်းထည့်ပြီးတော့ဆွေးနွေးခဲ့တဲ့အကျိုးကျေးဇူးတွေရှိပါတယ
်ဟုတ်ကဲ့အပြန်လန်ခုနပူးပေါင်းဆောင်ရေးပြင်အပြန်လန်အကူအညီပေးကိစ္စတွေရောပါ
ဒါတွေလည်းပါပါတယ်ခုနပြောတဲ့အရှေ့နဲ့ပတ်သက်လို့အပြန်လန်အကူအညီပေးပေါ့နော်ဒီအရာကိုခုကကျွန်တော်တို့ဒီနိုင်ငံတူရီစင်ကတားဖွင့်ပြိုးလာတယ်ဖွင့်ပြိုးလာတဲ့အတူပဲတစ်ဖက်မှာကျွန်တော်တို့ကအရှေ့တကယ်ကျွမ်းကျင်တဲ့အရှေ့တွေလိုလာလိုလာလူရင်းမြစ်ဖွင့်ပြိုးတိုးတက်မှုတွေအများကြီးလိုလာတဲ့ခါမျိုးဒါကိုကိုယ်နိုင်ငံကကြိုးစားနေလို့ပဲသူတို့ဘက်ကလည်းကူညီပေါ့ international ကအဲ့လိုပေးဖို့တွေလည်းရှိပါတယ်ဒါကြီးလည်းပြောဆိုပြီးတော့ဆွေးနွေးခဲ့တာတွေရှိပါတယ
်ဟုတ်ကဲ့ဦးမြင့်အမြင်ကိုကျွန်တော်မေးချင်ပါတယ်အခုဒီနိုင်ငံ၅နိုင်ငံလုံးမှာချူဒီအားကောင်းတဲ့ဟိုတခီးသွားလုပ်ငန်းအားကောင်းတဲ့နိုင်ငံထိုင်းတို့ဘာလို့ရှိတာပေါ့နော်ဗမာနိုင်ငံကဘယ်လောက်ထိရှင်နိုင်မယ်ဗမာနိုင်ငံအနေအထားဘယ်လိုများရှိပါလဲ
ကျွန်တော်ထင်တာတော့ဟိုတိတ်မကြခင်မှာပေါ့မကြခင်နှစ်မှမှကျွန်တော်ໝီသွားမယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့နိုင်ငံရဲ့တဘာဝအရင်းမြစ်ကဒီ resource တွေကရှိပြီးသားပါငကိုတွေကရှိပြီးသားနောက်ပြီး artificial မဟုတ်ဘူးတကယ်ကျွန်တော်တို့ကအစ်စ်မှန်ပြီးရှိပြီးသားတောင်ဝမ်းနေမြောက်ထီးကအကုန်လုံးကတကယ်စိတ်ဝင်စားစရာကောင်းတဲ့နေရာတွေရှိပြီးသားပဲကျွန်တော်တို့ကဟိုအခြေအနေတစ်ခုကိုပြောင်းပလဲရမှာပေါ့အခုကျွန်တော်တို့က reform ပေါ့နော်အကုန်လုံးတဲ့ခါမှာကျွန်တော်တို့ကလည်း reform လုပ်တယ်နောက်ပြီးတော့ပြေလျှော့မှုတွေလည်းရှိတဲ့ခါမှာဒီ international ဒီ organization အကုန်လုံးကအသိမှတ်ပြုပါတယ်ကြောက်ဧည့်သည်တွေအများကြီးဝင်လာတယ်အဲ့တော့2012နောက်ပိုင်းစပြီးတော့တပြေးဝင်လာတော့တန်းနဲ့ကြီးကြီးဝင်လာတာပေါ့နော်မိနစ်က figure ရဆိုကျွန်တော်တို့က5000နီးပါးလောက်40လောက်6ရှိတော့ပြစ်လာပြီဆိုတော့ဟိုမိမာပါမိမာပါကျွန်တော်တို့ကတဘာဝရင်းမြစ်လည်းရှိပြီးသားလူတွေကလည်းစိတ်ဆန္ဒရှိပြီးသားအကုန်လုံးပေါ့နော်အဲ့အတွက်စူးစမ်းပြီးတော့လိုက်ရင်မိမှာပါ
ပတ်ဝန်းကျင်နိုင်ငံတွေမှာတော့ချို့ကဒီဝန်ဆောင်မှုလုပ်ငန်းတွေပေါ့နော်ဟိုတယ်ခီးသွားလုပ်ငန်းဝန်ဆောင်မှုလုပ်ငန်းတို့အဓိကထားပြီးတော့လုပ်ကြတာရှိတယ်မြန်မာနိုင်ငံကတော့ဘယ်အောင်အားဆိုင်ပြီးလုပ်ဖို့စဉ်းစားပါလဲ
ကျွန်တော်တို့ကလည်းဒီဝန်ဆောင်မှုလုပ်ငန်းတွေဒီတူရီစင်ပေါ့နော်အခုကျွန်တော်တို့နိုင်ငံမှာဒီ7 priority sector ပေါ့နော်ခုနှစ်ခုရှိတယ် priority sector ခုဒီခုနှစ်ခုမှာကျွန်တော်တို့တူရီစင်မှာပါပါတယ်တူရီစင်ကိုကျွန်တော်တို့ကလည်း highlight လုပ်ပြီးတော့ဒီဟာလည်းနောက်တစ်ခုပြောရင်ပေါ့ညီလေးဒါကတကယ်တော့တူရီစင်ကရတဲ့ပုံကအစိုးရကြီးပဲရတာမဟုတ်ပါဘူးသူက national income ပေါ့နော်သူနဲ့ဒီဆက်ဆက်နေတဲ့ဌာနတွေရောဒေသတွေရောလုပ်ငန်းတွေအကုန်လုံးစီးဆင်းပြီးတော့သွားတာဆိုလိုတော့တနေငါလုံးအတွက်ကိုအကျိုးရှိတဲ့လုပ်ငန်းပဲပေါ့နော်အဲ့အတွက်ကြောင့်သူကဟိုတကယ်လည်းကောင်းတဲ့ဒီလုပ်ငန်းတစ်ခုပါတူရီစင်မှာအားလုံးဒီဟိုတယ်ကြီးတွေအစဟိုတယ်ကြီးတွေရောဒီကားတွေရောနောက်ဒီတိုးကုန်ပြီးတော့နောက်ဆုံးမှဒီအမှတ်တရရောင်းစရာအစအကုန်လုံးဖြန့်ဆင်းပြီးတော့အကုန်လုံးအကျိုးရှိတဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်ကောင်းပါတယ်ညီလေ
းဟုတ်ကဲ့
ကြောက်ဦးစားပြီးလုပ်တယ်မှာ
ကျွန်တော်နောက်တစ်ခုမေးချင်တာ eco tourism ပေါ့ခုနကဦးမြပြောသွားတဲ့ theme ဒီဆွေးနွေးကြတဲ့ theme ဘဝနိုင်ငံရဲ့အာသာချက်ကနေရာအနေထားရင်းမြစ်နေထားတဲ့နေရာရင်းမြစ်ကောင်းတယ်ဆိုလို့ရှိတယ်ဒါပေမဲ့ဒီ eco tourism သဘောပေါက်ညို့ကထိမ့်သိမ့်နိုင်တဲ့ခီးသွွားလုပ်ငန်းဖြစ်ဖို့ဆိုရင်မြန်မာနိုင်ငံဘယ်လောက်ထိပြင်ဆင်ထားပြီးပြီလဲ
ကျွန်တော်တို့ကဒီအားလည်းတစ်ချက်ပေါ့နော်ဒီခီးသွွားလုပ်ငန်းမြင့်တယ်လာတဲ့မြန်မာလာတဲ့အတူပေါ့ကျွန်တော်တို့ကဒီ eco tourism တို့ပါတော့နောက်ဒီ sustainable ပေါ့နော်ရေရည်တည်တံ့ခံမြေဖို့အတွက်လည်းကျွန်တော်တို့ကပြင်ဆင်ရတာရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီဟိုစပေါ့နီပေါ်လီဒီပေါ်နိုင်ငံအခြေစိုက်တဲ့ဒီဟိုပေါ့ EC board ဆိုတဲ့အဖွဲ့နဲ့အဲ့ဒီအဖွဲ့နဲ့ကျွန်တော်တို့ကပူးပေါင်းပြီးတော့ကျွန်တော်စီမှာ၅ချိန်လောက်ကျွန်တော်ကတေချာ service ဆင်းပြီးတော့ဒီကာကွယ်ရမယ်နေရာတွေပေါ့ကျွန်တော်အားလုံး20ခုရှိပါတယ်ဒီတကယ်တဘာဝပတ်ဝန်းကျင်နဲ့ထိန်းသိမ်းရမယ်ဟိုတဘာပေါ့အဲ့ဒါ20နဲ့တခုရှိပါဒါတွေကိုကျွန်တော်တို့ကအပိုင်းလိုက်ဓာတ်လိုက
်ဒါမြန်မာနိုင်ငံတင်းမှာပဲ
မြန်မာနိုင်ငံတင်းမှာပါခင်ဗျာဟိုချက်တင်းတို့ဘေးမဲ့တော်တို့ဒီလိုစသဖြင့်ပေါ့နော်ဒီတော့ဒီဟိုအင်းလေးကန်တို့လိုဟာအဲ့လိုမျိုးတွေပေါ့တကယ်ထိန်းသိမ်းရမယ်ကျွန်တော်တို့ဒေတာကြီးတွေပေါ့ eco tourism နဲ့ပတ်သက်ပြီးတော့တကယ်လည်းအရေးပါတဲ့နေရာတွေအဲ့ဒါကိုကျွန်တော်ထိန်းသိမ်းဖို့အတွက်ကို၅ချိန်ရှိပါပြီအဖွဲ့ရင်းကွင်းစင်းပြောလीစနစ်တကျနဲ့ နောက်ဒါဟိုစာတန်းတစ်ခုလည်းထွက်လာပါပြီဒါတွေကကျွန်တော်တို့ကဟိုပေါ့ခုနပြောသလိုပေါ့ဒီစီတီတန်းခံမြေဖို့နဲ့တဘာဝဘဝညိုထိမ့်သိမ့်ဖို့တွေလုပ်ရတဲ့လုပ်ငန်းတွေပါဒါဆက်ဆက်ပြီးတော့လုပ်ကုန်လုပ်အောင်လုပ်ငန်းတွေပါ
ကွာဒီမဲခေါမြဝမ်းဒီ9နိုင်ငံနဲ့ညှိပြီးဆောင်ရနေတဲ့ခါကျတော့ဒီ eco tourism နဲ့ပတ်သက်လို့ရောအငယ်လူမြဝမ်းနိုင်ငံနဲ့အနေနဲ့ဒီပေါင်းကျင်နယ်တွေဘယ်လိုများညှိနှိုင်းထားတာရှိပါလဲဒီစီးဝေးထဲမှာ
အခုဆိုကျွန်တော်တို့ဒီနေ့ပဲကျွန်တော်တို့စီကအတွင်းဝင်သွားပါပြီလာအိုစ်မှာလုပ်မယ်အဓိကအဲ့ဒါ eco tourism နဲ့ပတ်သက်တဲ့စီးဝေးပါပဲကျွန်တော်တို့၃ရက်ကြာလုပ်မယ်လीအဲ့ဒီမှာကျွန်တော်အသေးစိတ်ဒီတိကျ highlight ပေါ့လုပ်ပြီးတော့လုပ်ဖို့ရှိပါတယ်ကျွန်တော်တို့ဘက်ကတော့ပုံပြင်ဆင်ထားပါတယ်ဟိုကာကွယ်သိမ်းတဲ့နေရာတွေစောင့်ရှောက်သိမ်းတဲ့နေရာတွေအကုန်လုံးပေါ့လीစနေကြရတော့လုပ်တာပြီးသားပ
ါဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့ကဘယ်လိုမျှော်လင့်လဲပေါင်းကျင်နိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ခြင်းကဘယ်လောက်ထိကိုယ့်အတွက်အကျိုးမြတ်ရှိမလဲဒီခီးသွွားလုပ်ငန်းပေါ့
ဟောအတိုက်တိအဲ့လိုအတန်းဟောပေါ့နော်အကျိုးမရှိတာတော့မဟုတ်ပါဘူးရှိမှာပါဒီလေးဘာကြောင့်လဲဆိုတော့ဒီတူရီဇင်ကဝန်ကြီးဌာနတခုတည်းလှုပ်လို့မရပါဘူးဝန်ကြီးဌာနတခုတည်းလည်းကောင်းလို့လည်းမရပါဘူးသူနဲ့ဆက်ဆက်တဲ့ဟဲ့လားဒီဌာန even ဒီနိုင်ငံနေမှာတော့မှာပဲဟလာကစတန်တို့အီမီဂရေးရှင်းတို့ဟလာယဉ်ကျေးမှုအစသဖြင့်ပေါ့နော်အကုန်လုံးနဲ့ဆက်ဆက်ပြီးတော့မှသူတို့လည်းပေါင်းစည်းပြီးလုပ်အောင်မှာဒီပြင်မှာသူတို့ပုဂ္ဂလိကကြီးသွားလုပ်ငန်းရှင်တွေအဲ့ဒီအားရင်တွေကိုယူပြီးလုပ်အောင်မှာတူနီတော့မယ်ဒီမြန်မာနိုင်ငံတခုတည်းလုပ်လို့မရအောင်ခုနလိုဘော်ဒါရီနဲ့ပါလာမယ်အင်တာနက်ရှင်နယ်ပါလာတဲ့ခါမှာကိုယ့်ရဲ့ဆက်ဆက်တဲ့နိုင်ငံတွေနဲ့အားလုံးပူးပေါင်းပြီးလုပ်တာပို့ပြီးတော့တည်အောင်လို့ကိုထင်ပါတယ်
အင်္ဂလိပ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းအနေနဲ့ကခုနပုဂ္ဂလိကပိုင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့ခါမှာသူတို့ရဲ့လုပ်ပိုင်ခွင့်ကိုဘယ်လောက်ထိအတိုင်းအတာခွင့်ပေးထားရလဲဘယ်လောက်ထိဆက်ဆက်ဆောင်ရမှုရှိပါလဲ
ဒီဟာလည်းဒီလိုပါအခုကျွန်တော်တို့ဒီပုဂ္ဂလိကကဏ္ဍပေါ့နော်ဒီကဏ္ဍတွေလုပ်နိုင်ဖို့အတွက်ကိုကျွန်တော်တို့အသင်းတစ်ဖက်ဖွဲ့ထားပါတယ်အဲ့ဒါမြန်မာ Tourism Federation ဆိုတာလေမြန်မာနိုင်ငံခီးသွွားလုပ်ငန်းအဖွဲ့ချုပ်ဆိုတာကျွန်တော်တို့ကတရားဝင်ဖွဲ့ပေးထားရှိပါတယ်အဲ့ဒီ MPA ပဲအောက်ပါကျွန်တော်အသင်းဆက်တဲ့အသင်းရှိပါတယ်အသင်းဆက်တဲ့အသင်းဆိုရလေဒီတူရီဇင်နဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေပဲဖြစ်ပါတယ်ဥပမာဟိုတယ်လုပ်ငန်းရှင်များအသင်း၊ကီးသွားလုပ်ငန်းရှင်များအသင်း၊စားသောက်ဆိုင်လုပ်ငန်းရှင်များအသင်း၊အဲလန်းညွန်အသင်းစသဖြင့်ဒါမျိုးတွေကျွန်တော်ဆက်တစ်ခုလောက်ရှိပါတယ်အဲ့ဒါတွေနဲ့အားလုံးပေါင်းစပ်ပြီးကျွန်တော်ကဆောင်ရွက်တာဖြစ်ပါတယ်ကျွန်တော်တို့ကြီးပဲလေအဆုံးဖြတ်ပါအောင်သူတို့အားတွေနဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးချင်ပါတယ်မြန်မာနိုင်ငံကလည်းအခုကတစုံတရာနိုင်ငံကြီးကပွင့်လင်းလာတယ
်
နောက်ပြီးတော့ခီးသွားလုပ်ငန်းလည်းပြန်ကောင်းထောင်လာပြီဆိုတော့ဘလောက်ထိမှန်တာလဲနှစ်အတိုင်းတာပြီးမြန်မာနိုင်ငံခီးသွွားလုပ်ငန်းကပေါင်းကျင်နိုင်ငံအထူးဖြစ်ထိုင်းလိုနိုင်ငံမျိုးနဲ့ရှင်လာဖို့အတွက်ဘလောက်ထိဘာတွေလိုအပ်ချက်ရှိလဲအခက်အခဲတွေရောဘာရှိပါလဲ
ဒီအခက်အခဲရည်လို့တော့မဟုတ်ပါဘူးသူလက်သူ့နိုင်ငံနဲ့သူကသူတိုးတက်သူတို့ကတော့စောတယ်ပေါ့နော်စောတယ်ပေါ့ကိုတို့ကတော့နောက်ကျပြီးတော့နောက်ကလိုက်ရတဲ့အခြေအနေရှိတော့အချိန်တိုင်းတာတခုတင်မှာတော့ထိုက်တဲ့နိုင်အောင်မျိုးရသွားမှာပါရသွားမှာပါခုနကအစိုးရပြောထားတယ်လို့ပေါ့တဘာဝအရင်မြင့်တွေကရှိပြီးသားစူးစမ်းကြည့်တဲ့ကလည်းရှိတယ်အောင်လဲအောင်မြင်စေစိတ်ရှိတဲ့အခါမှာအလုံးကလည်းဒီဟာကိုတစိုက်မှတ်မှတ်နဲ့ဝိုင်းလုံးနဲ့သဘောရှိတော့အောင်မြင်မှာပါအဲသူတို့လိုပဲကိုယ်လည်းတစ်ချိန်မှာတအားအောင်မြင်သွားတဲ့ဟလာနိုင်ငံဖြစ်သွားမှာပါအခုတော့မှ2017မတိုင်ခင်မှာကိုတို့ဒီ arrival က9,000-10,000လောက်ဖြစ်နေတဲ့အခြေအနေနေပြီးတော့တဖြည်းဖြည်းနဲ့အခုမိနစ်က3,000ကျော်လောက်ဟလာဟို4,000ကျော်ပေါ့4,000-6,000လောက်ဖြစ်လာပြီဆိုတော့နောင်ကိုယ်တို့ master plan မှာလည်း2020မှာ9,000-8,000လောက်ဒီဖြစ်သွားဖို့ရှိပါတယ
်တစုံတရာအခက်အခဲနဲ့ပတ်သက်လို့ဘာများတွက်ဆထားလဲဥပမာဆိုဆက်သွယ်ရေးပဲဖြစ်ဖြစ်ပါဖြစ်ဘလို့အခက်အခဲရှိနိုင်လ
ဲအာဒါလေးတွေကတော့အနေချင်းတော့ရှိနိုင်လိမ့်မယ်သို့တော်လည်းဒါကတော့ဟိုကိုတယောက်တည်းကိစ္စလည်းမဟုတ်ဘူးလေအခုတနိုင်ငံလုံးနဲ့ကိစ္စဆိုတော့ကိုတို့ဝိုင်းဝန်းပူးပေါင်းပြီးတော့ညီတိုင်းပြီးပြင်ဆင်ရမယ်သဘောလည်းရှိပါတယ်နောက်ကိုတို့လည်းဒီပြီးသွားလုပ်ငန်းဟိုလာဝန်ထမ်းမှုလွယ်ကူချောမှုရေးကော်မတီပဲဖွဲ့ထားတာရှိတယ်လေအဲ့ဒါကတော့ဒီ channel ဆက်ဆက်ဌာနကညွှန်ချုပ်ပြီးအပါအဝင်ပေါ့ကိုတို့ဇီယာဝန်ကြီးဌာနဝန်ကြီးကဥက္ကဋ္ဌနဲ့ဆိုတော့လိုအပ်တဲ့ဟာလေးတွေညှိနှိုင်းပေါင်းစပ်ပြီးတော့ပြပါတယ်အဲ့လိုပဲစီစဉ်ရမှာပေါ့
ဟုတ်ကဲ့
ဥက္ကဋ္ဌအလုံးပြည့်စုံတော့မရှိဘူ
းဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါ
ဒါကတော့ဟိုတယ်နဲ့ခီးသွွားလုပ်ငန်းဌာနညွှန်ကြားရေးမှူးဦးအောင်မြင့်ကိုကိုသားညုံကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြမစံတော်ကြီးည9နာရီခွဲရှိပါပြီ VOA American တန်ခါနေ2016ခုနှစ်ဩဂုတ်လ9ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်နာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများခန္ဓာဖြစ်ပါတယ်နားဆင်ကြရအောင်ပါရှင်
လာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်း daily တစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာ daily lesson ကိုလည်းနားဆင်ကြားရမှာဖြစ်ပါတယ်ရှင်ပထမအဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook အစာမျက်နှာပေါ်မှာရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်စကားတွေကိုဝေမျှပေးကြပါမယ်စန္ဒာဆိုတဲ့တော်ရရှင်ကအခုလိုမျိုးရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက် Facebook ပေါ်ကလည်းဓာတ်ရိုက်ထုတ်လွှင့်နေတဲ့အတွက်ပို့ပြီးတော့အဆင်ပြေကောင်းမွန်ကြိုက်ပါတယ်တဲ့ဟုတ်ပါတယ်ဒီတော်ရရှင်စန္ဒာပြောသလိုပဲကျမတို့ရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက်အစားမျက်နှာဖြစ်တဲ့ Facebook ပေါ်မှာဒီရေဒီယိုမှာထုတ်လွှင့်နေတဲ့ချိန်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်ကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့အဲ့လိုမျိုးတစ်နေ့တစ်ခါဒီကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်တိုင်းမှာ Facebook စာမျက်နှာပေါ်မှာထုတ်လွှင့်ပေးနေတာလားအနေငယ်ရှိပါပြီ။ဒီ Radio အစီအစဉ်တစ်နေ့ကို3ချိန်ထုတ်လွှင့်တဲ့ Radio အစီအစဉ်ကိုတော့ကျမတို့ဒီလိုမျိုး Facebook စာမျက်နှာပေါ်မှာစမ်းသပ်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။သောရရှင်တွေအားပေးနားထောင်ပြီးတော့ဝေဖန်အကြံပြုပါလို့ပြောချင်ပါတယ်ရှင်။အရှင်ကောဝိတ္တဆိုတဲ့သောရရှင်ကတော့ဥချော်အစီအစဉ်တွေကိုအားပေးလျက်ပါတခုတော့ပြောချင်ပါသေးပြည်ရင်းရေးကိုသုံးသက်တဲ့အခါမှာပြည်ရင်းကနိုင်ငံရေးသုံးသက်သူတွေပညာရှင်တွေဆိုရင်ပိုမကောင်းနိုင်ဘူးလားပိုပြီးတော့မနှိမ့်ဆက်နိုင်ဘူးလားတဲ့ကျေးဇူးပါဦးချော်ဆိုပြီးတော့အရှင်ကောဝိဒအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်ကိုမေးလာပါတယ်ရှင်စိုးမို့အောင်ဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေတဲ့အမခံပြည်ထောင်တယောက်ပါဆိုပြီးတော့ VOA Facebook စာမျက်နှာပေါ်မှာကျမတို့ VOA ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးတော့သုံးသက်ချက်ရေးလာပါတယ
်မှန်ကန်တိကျမြန်ဆန်တဲ့ VOA ရဲ့ဘဲမလိုက်သတင်းတင်ဆက်မှုတွေကြောင့်အမြဲတမ်းနားထောင်ဖတ်ရှုနေရတဲ့မီဒီယာတစ်ခုပါရှေ့ဆက်ပြီး VOA ရဲ့ကောင်းသတင်းတွေကိုမြင်တွေ့လိုပါတယ်အမြဲတမ်းအားပေးနေတဲ့အမာခံပရိသတ်တယောက်ပ
ါကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေမှတ်ချက်ရေးတုံ့ပြန်လာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြဖို့ရှိပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးဒေးတရာဆင်မှာနံပါတ်9ချိတ်တဲ့သတင်းလေးနဲ့ဖြောပြခြင်းပါတယ်ရှင်။ 21 Pilots အဖွဲ့တည်ဆူထားတဲ့ Right ဆိုတဲ့သတင်းဖြစ်ပါတယ်။ဒီသတင်းက 21 Pilots အဖွဲ့ရဲ့စတုထမြောက်ဒေးတပြား Blurry Face ဆိုတဲ့ဒေးတပြားရဲ့ကသတင်းမှာ2015မေလမှာ YouTube ကနေပြီးတော့တကမ္ဘာလုံးကိုဖြန့်ချီတာဖြစ်ပြီးတော့ Billboard Rock Airplay စီးရင် Billboard Hot Rock စီးရင်တွေမှာနံပါတ်1ချိတ်တဲ့သတင်းဖြစ်ပါတယ်။Billboard Hot 100စီးရင်နဲ့ဝင်လာတော့သတင်းပတ်18ပတ်ရှိပြီဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကတော့အမြင့်ဆုံးနေရာဖြစ်တဲ့နံပါတ်6ဒီတစ်ပတ်မှာတော့နံပါတ်9ချိတ်ပါတယ်။ 21 Pilots အဖွဲ့တွေကတယောက်ဖြစ်တဲ့ Joseph ကသူ့ရဲ့ဘဝကိုဘလို့လွယ်လွယ်ကူကူဖျက်ဆီးခြင်းနဲ့ဆိုတာကိုရေးထားပြီးတော့ဒါမဲ့လည်းအဲ့ဒီဘဝမျိုးမရနိုင်တော့ဘူးဆိုတာကိုသတင်းထဲမှာဆက်ဆိုထားပါတယ်။ပြီးခဲ့တဲ့လဇူလိုင်လကအထိဆိုရင်တော့သူတို့သတင်းဗီဒီယိုကို YouTube မှာကြည့်ရှုမှုပေါင်းတန်းတရာကျော်သွားပြီဖြစ်ပါတယ်။Okay, 21 Pilots အဖွဲ့ရဲ့ Rise ဆိုတဲ့တင်ကိုနားထောင်ကြည့်အောင်ပါရှင် I just wanna stay in the sun where I find I know it's hard sometimes Pieces of peace in the sun's peace of mind I know it's hard sometimes Yeah, I think about the end just way too much But it's fun to fantasize On my enemies who wouldn't wish who I was Taking my time on my ride. Oh, 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 I'm born.
say we have a list of people that we would take a bullet for them, a bullet for you, a bullet for everybody in this room, but they don't seem to see many bullets coming through. See many bullets coming through. Metaphorically, I'm the man, but literally, I don't know what I do. I'd live for you, and that's hard to do. Even harder to say when you know it's not true. Even harder to write when you know that tonight there were people back home who tried talking to you, but then you ignored them still. All these questions, they're falling like, who would you live for? Who would you die for? And would you ever kill? Oh, 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 I'm falling, so I'm taking my time on my ride. Oh, 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 I'm falling, so I'm taking my time on my ride.
ဒီ one pile အဖွဲ့အစည်းဆိုထားတဲ့ right ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြမတေးချစ်ပရိသတ်တွေနဲ့ဒီတေးတောင်းတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြမတခြင်းလေးတစ်ပုတ်နဲ့လည်းထုတ်လွှင့်ပေးဖို့ရှိပါတယ်เนาะအခုတော့ကျမတို့ view တွေကထုတ်လွှင့်ပေးခဲ့တဲ့သတင်းတစ်ပုတ်နဲ့ပတ်သက်ပြီးတော့ဒီ Facebook အစာမျက်နှာပေါ်မှာကျမတို့ဖော်ပြခဲ့တာမှာအဲ့ဒီသတင်းနဲ့ပတ်သက်လို့သောရရှင်တွေသူတို့ကိုယ်ပိုင်အမြင်တွေကိုထုတ်ဖော်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုပြောပြပေးခြင်းပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးရေးအတွက်ဗန်လုပ်ငန်းကိုအားပြုပြီးတော့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဆောင်ရွက်ဖို့လိုတယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲပြောဆိုသွားတာပါ။အာရှဖွံ့ဖြိုးရေးဘဏ် ADB အနေနဲ့ပြည်တွင်းဘဏ်နဲ့အကျိုးတူပူးပေါင်းဆောင်ရွက်တော့မှာဖြစ်လို့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအတွက်အခွင့်အရေးတွေပေါ်လာမှာဖြစ်တယ်လို့ ADB ဘဏ်ကပြောဆိုသွားတာပါ။ဒီသတင်းကိုကျမတို့ရဲ့ VOA ရန်ကုန်ရုံးခွဲကသတင်းတော်မတ်တင်ကလင်းကတင်ပြခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေထဲမှာတော့ကိုဆိုးလေးကကိုကြီးဖြိုးရီကူပါအောင်နဲ့
ကိုကြီးဖြိုးရီစေဆိုးရလက်ထက်ကမှကုံစင်းနှုံးတက်တယ်ဆိုပေမဲ့စားလို့ရသေးတယ်ရှာလို့ဖွေလို့ရသေးတယ်စေဆိုးရကိုမကြိုက်လို့ပြည်သူချစ်တဲ့ NLD ကိုမဲပေးခဲ့တဲ့ပြည်သူတွေပါအခုတော့ငှားရမလို့ဖြစ်နေပြီစံတပြီ1500ကစွန်ရက်တစည်း400ဘဲဥတလုံးကို150ကြက်စားဖို့မပြောနဲ့ငပိရည်နဲ့ကစွန်ရွက်တော့မစားနိုင်တဲ့ဘဝရောက်နေပြီကိုကြီးဖြိုးရေကူညီပါဦ
းကုံစင်းနှုံးနေကြီးမြင့်လုံးလို့ပြည်သူတွေအတွက်အခက်အခဲများစွာဖြစ်ရပါတယ်ဆိုတဲ့ဒီသောရရှင်ကိုဆိုးလေးရန်ကုန်တိုင်းဝန်ကြီးချုပ်ကိုတိုင်တဲပြီးတော့ရေးလာတာပါလင်းအောင်ဆိုတဲ့သောရရှင်ကတော့
တိုင်းပြည်တိုးတက်ဖို့နိုင်ငံသားတဦးချင်းစီရဲ့စိတ်သက်စီကံအရေးအချင်းကအဓိကဆိုတာလက်ခံတဲ့သူများလာတဲ့နေ့မြန်မာပြည်တိုးတက်လာမှာပါ
သောရရှင်လင်းနောင်ကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။သောရရှင်ရွှေရွှေအေးက
လောဘကြီးအုပ်စီးပွားရေးစနစ်က SME တွေအောင်မြင်ဖို့အရန်ခတ်ပါတယ
်။ SME ဆိုတာတော့ဒီမှာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုအင်္ဂလိပ်လိုအတူကခေါ်တာပါနော်။ဒီအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကမြန်မာနိုင်ငံကလောဘကြီးအုပ်စီးပွားရေးစနစ်ကြောင့်ခက်ခဲရပါတယ်ဆိုပြီးတော့ရေးလာပါတယ်။သောရရှင်ညီညီမောင်ကလည်းဘန်တိုးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုပြောလာပါတယ်။
ဘန်တိုးလဲ shop ပေးဖို့လဲပြောပြပါအောင်အနည်းဆုံး5နှစ်လောက်မှပြန်ဆက်တဲ့အစီအစဉ်လေးလုပ်ပေးပါ5နှစ်ပြည့်ပြီးမှပထမနှစ်ငွေဘယ်လောက်ပြန်ဆက်ရမလဲဒုတိယနှစ်တတိယနှစ်စတုတ္ထနှစ်ပြင်စမနှစ်ဆိုပြီးငွေကိုပြခိုင်းတဲ့စနစ်လေးလုပ်ပေးပါဘာကြောင့်လဲဆိုတော့လုပ်ငန်းတစ်ခုဟာအနည်းဆုံး3နှစ်လောက်လုပ်မှလဲပတ်တာပါလို့အကြံပြုလိုက်ရပါတယ
်လုပ်ငန်းသေးတွေလုပ်ငန်းအလက်တွေအောင်မြင်ဖို့ဆိုရင်ဘန်တိုးလဲ shop မှရပါမယ်လို့သောရရှင်ညီညီမောင်ကဆိုလာတဲ့အချိန်မှာသောရရှင်ဂုံဆွေဝင်းကတော့လူသုံးကုန်ဈေးနှုန်းတွေညှိအောင်လို့လုပ်ပါဆိုပြီးအကြံပြုလာပါတယ်
။လူသုံးကုန်ဈေးနှုန်းဟာခိုင်မာတိကျတဲ့ဈေးနှုန်းဖြစ်ဖို့လိုအပ်ပါတယ်။ဒါပြည်သူအများရဲ့မျှော်လင့်ချက်ပါပဲ။ဒါကိုကျွမ်းကျင်ပညာရှင်တွေနဲ့လည်းညှိနှိုင်းရပါမယ်။ငွေကြေးဖောင်းပွားအောင်ပြုလုပ်သူတွေကိုလည်းထိရောက်စွာအရေးယူဖို့လွှတ်တော်မှာတင်ပြပေးသင့်ပါတယ
်။ဘန်တိုးကိစ္စလူသုံးကုန်ဈေးနှုန်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေမှတ်ချက်ပေးလာကြသလိုမောင်မောင်မောင်ဆိုတဲ့သောရရှင်ကတော့ဒီမြန်မာနိုင်ငံကအစီအွားရေးအစနစ်ကိုအတော်စိတ်ပြည့်နေပုံရပါတယ်။
တော်ပါသေးတယ်အလက်စားငွေစားဆိုတော့ပြောနိုင်ပါသေးတယ်။ပြည်သူတွေရဲ့ကိုယ်ရဆိုင်ကိုတော့ဖျက်ခိုင်းထားတယ်ဘလို့များရုံရမှာလဲဗျာ
။မျိုးမျိုးဆိုတဲ့သောရရှင်ကလည်းသူ့ရဲ့အခက်အခဲကိုအခုလိုပြောလာပါတယ်
။ဆရာကြီးမြင်မြန်လုပ်ပါကျွန်တော်တို့အလို့မရှိတော့တာနှစ်လရှိပြီ
။ဒ ဒါကတော့မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဘဏ်လုပ်ငန်းနဲ့အားပြုပြီးအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ပြီးခဲ့တဲ့တပတ်အတွင်းမှာပြောသွားတဲ့သတင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်။သောရရှင်တယောက်ရဲ့ရင်ဖွင့်စာတစ်စောင်ကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်။ MPT မှာတုံးဆွဲတဲ့သူတွေထံ message ပေးဖို့ပြီးတော့ဘီယိုဖြတ်တော့ကောက်ခံနေတာရက်ပေးပါဆိုပြီးတော့ဘီယိုရတစ်စင်မြစ်တာရက်ခံလာတဲ့သူကတော့ရန်ကုန်ကြောက်တရားကသောရရှင်ကိုတင်ဝင်းဖြစ်ပါတယ်
။ MPT ကနေတုံးဆွဲသူတွေထံ message ပေးဖို့ပြီးဘေးဒဇောင်းကိုကြက်ငွေ160လောက်ဖြတ်တော့ကောက်ခံနေတာကိုရက်ပေးပါဖုန်းမပြောရဘဲနဲ့တပတ်တွင်း5000လောက်အလကားကုန်နေပါတယ်ဒါလောက်ပို့ချင်နေခြင်းလဲအခမဲ့ပို့ပါလားဗျာ
ဒါကတော့ကြောက်တရားကကိုတင်ဝင် MPT ကို VOA တစင်တောင်းဆိုလာတာဖြစ်ပါတယ်ရှင်သရရှင်တွေရဲ့ဘေးစာတွေကိုဒီတပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့သရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေတောင်းလာတဲ့သောရရှင်ကိုအချိန်ပေးကြပါမယ်။ချစ်စနီးအတွက်မွေးနေ့လက်ဆောင်ဆိုပြီးတော့ဒီဇူလိုင်လ1ရက်နေ့တည်းကတောင်းလာတဲ့စာလေးစာတို့လေးတစ်ကြောင်းနဲ့ရေးထားလို့ကျွန်မကြော်သွားတာစိတ်မရှိပါနဲ့။ဘသူတောင်းတယ်လို့မပါလာပေမဲ့လဲတိန့်လှိုင်ဆိုတဲ့အီးမေးလ်ကနေတောင်းတာဖြစ်လို့ကိုသိန်းလှိုင်ချစ်စနီးအတွက်မွေးနေ့မြစ်တာဒီလက်ဆောင်တောင်းတယ်ထင်ပါရဲ့နော်တလားတော့နောက်ကျနေပါပြီဒီသောရရှင်ကဝိုင်းဝိုင်းရဲ့မင်းချစ်ချောင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါတဲ့မြန်မာနိုင်ငံကစာရေးပြီးတော့တောင်းဆိုတဲ့နောက်ထပ်သောရရှင်တယောက်ကတော့ ARE တိုင်းသာပေါင်းမျိုးနဲ့ဆောင်းဘုံရွာကဖြစ်ဖြစ်ဦးစောတင်အောင်နဲ့မိမိနော်တူတူမာတို့ကချစ်သမီးနော်စင်တီယာအောင်နဲ့ချစ်သားလေးစောမြတ်သူရအောင်တို့အတွက်မြစ်တာဒီလက်ဆောင်တခြင်းတစ်ပုတ်ထုတ်လွှင့်ပေးပါတဲ့ဒီတော့ဒီတပတ်ကနာသောရရှင်တင်းလိုက်အီးမေးလ်ကနေပြီးတော့တောင်းဆိုလာတဲ့ချစ်စနီးအတွက်မွေးနေ့လက်ဆောင်ဖြစ်တဲ့ဝိုင်းဝိုင်းသိဆိုထားတဲ့မင်းချစ်ချောင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒီတောင်းတဲ့သောရရှင်တွေရောတေးချစ် VOE သောရရှင်အားလုံးရောဒီတခြင်းလေးကိုနှိမ့်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော်
Motheze ninkeze atin zone pudin bubze namwachi tipiazele ma pyan le nai ma bare chipchi sukine poalande nin me phwari manajin bole o metwe nga go ki ni shao ba le ma pu ba ne chi The guest so you let me machine and I the one let me see but I'm the ya ya na ti oh bam so mean down na yes I did not a boy I do the she be the guest so you let me to tell my cuz I be me die The song that changed me so much
Why why သိဆိုထားတဲ့အမင်းချစ်ချောင်းဆိုတဲ့သချင်းလေးနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရွှေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ Bam so mean down da yes sain jin la da bwa ya te be shi bi get so in the middle chao ma cuz i be So nice and tea, be so much tea
မရေတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။21ရာစုပင်လုံညီလာခံအတွက်ဒေါ်အောင်ဆန်းစုကြည်ဘလို့မူမျိုးနဲ့စုပ်ကင်ထားတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မအင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ဒီကြတဲ့ရပိုင်းအချင်းပြည်နယ် KIO ထိန်းချုပ်နယ်မြေမိုင်ကြံရံမှာလက်နက်ကင်တိုင်းသားအဖွဲ့တွေညီလာခံမလုပ်ခင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ထိုးမထားတဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့နေပြည်တော်မှာရင်းနှီးနှီးတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲဒီဆွေးနွေးပွဲမှာတိုင်းသားလက်နက်ကင်အဖွဲ့ထိပ်သီးခေါင်းဆောင်တွေဖြစ်ကြတဲ့ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လ SSPP SSA ရှမ်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စီထင်ခုရဲစတဲ့ပုံကူတွေတက်ရောက်ကြပါတယ်အစည်းအဝေးမှာဘာတွေအပြန်အလှန်ဆွေးနွေးကြတယ်မသိရပေမဲ့အခုရက်ပိုင်းအတွင်းရှမ်းတန်တော်ဆင့်သတင်းဌာနရဲ့ဖော်ပြချက်မှာတော့အဲ့ဒီဆွေးနွေးပွဲမစခင်ဒေါန်ဆန်းစုကြည်ပြောဆိုခဲ့တဲ့အဖွင့်စကားကိုဖတ်ရှုကြရပါတယ်ဒီအဖွင့်အမှားစကားထဲမှာ21ရာစုပင်လုံးငင်းငယ်ညီလာခံနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားတွေအရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ကဆောင်ရွက်ခဲ့တဲ့ NCA စာချုပ်ဆိုင်ရာကိစ္စတွေပါဝင်ခဲ့ပါတယ်လက်ရှိဒေါန်ဆန်းစုကြည်ကင်ဆွဲထားတဲ့ငြိမ်းချမ်းရေးမူဝါဒဟာအရင်အစိုးရလက်ထက်ကချမှတ်ထားတာတွေနဲ့အတူတူပဲလားကွဲပြားမှုတွေရှိနေသလားအဲ့ဒီမူဝါဒအောက်မှာ21ရာစုပင်လုံညီလာခံအောင်မြင်နိုင်ခြေဘလောက်ရှိသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပထမအဦးဆုံးအရေးကြီးတဲ့အချက်က21ရာစုပင်လုံညီလာခံဆိုတဲ့နာမည်အပေါ်သဘောထားဖွင့်ဆိုချက်ပါဒေါ်အောင်ဆန်းစုကြည်က21ရာစုပင်လုံညီလာခံကျင်းပမယ်လို့ပြောလိုက်တဲ့အခါတချို့တိုင်းသားခေါင်းဆောင်တွေကအမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တောင်တန်းနေတိုင်းရင်းသားတွေချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါအချက်တွေကိုအခြေခံမယ်လို့ထင်သူထင်ကြပါတယ်။တချို့တိုင်းရင်းသားကောင်းဆောင်တွေကတော့ပင်လုံညီလာခံလို့ဆိုလိုက်တာနဲ့ပင်လုံစာချုပ်ထဲမှာပါတဲ့ခွဲထွက်ခွင်းဆိုတာကိုလည်းအတိအမှတ်ပြရမယ်ဆိုပြီးပြောသူကပြောကြပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့လက်နက်ကင်တိုင်းရင်းသားကောင်းဆောင်တွေကိုပင်လုံ agreement ပေါ်မှာအခြေမခံဘူး။ပင်လုံစိတ်တဲ့အပေါ်မှာပဲအခြေခံမယ်ဆိုတာရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။သူပြောဆိုချက်အရပင်လုံသဘောတူညီချက်ဟာရေပုံရသဘောဆန်တဲ့စာချုပ်ထဲမှာအဓိကအားဖြင့်ကချင်တိုင်းရင်းသားတွေနဲ့ပတ်သက်တာအဓိကဖော်ပြထားပြီးရှမ်းချင်းနဲ့ဗမာကိစ္စတွေနည်းနည်းပါတယ်လို့ဆိုပါတယ်။ကြံတိုင်းရင်းသားတွေဖြစ်တဲ့မွန်လဲမပါ၊ကယားလဲမပါ၊ရခိုင်နဲ့အခြားတိုင်းရင်းသားတွေကိစ္စလဲမပါဘူးလို့ဆိုပါတယ်။ဒါကြောင့်ချင်းမြောက်နဲ့ပင်လုံသဘောတူညီချက်အစားပူပေါင်းခြင်းပူပေါင်းဆက်ဆံရေးလက္ခဏာဆောင်တဲ့ပင်လုံစိတ်သက်ဆိုတာကိုပဲအခြေခံမယ်လို့ရှင်းပြခဲ့ပါတယ်
။နောက်ကိစ္စတစ်ခုကတော့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့အခေါ်အဝေါ်ဆိုင်ရာကိစ္စပါ။ဒေါန်ဆန်းစုကြည်ကခေတ်သစ်မြမသမိုင်းမှာအုပ်ချုပ်သူအာဏာပိုင်တွေလက်မခံအန္တရာယ်ပြုနေတဲ့ကြားကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာဖက်ဒရယ်ဆိုတဲ့အသုံးနှုန်းကိုအစောဆုံးသုံးနှုန်းခဲ့တဲ့အဖွဲ့အစည်းဖြစ်တဲ့အကြောင်းကမ္ဘာပေါ်မှာဖက်ဒရယ်နဲ့ပတ်သက်ပြီးအဓိပ္ပာယ်ဖွင့်ဆိုချက်အမျိုးမျိုးရှိနေပြီးဒီနေ့ချိန်ထိအဓိပ္ပာယ်ဖွင့်ဆိုနေကြဆဲဖြစ်တဲ့အကြောင်းလက်ရှိနိုင်ငံတကာမှာကျင့်သုံးနေကြတဲ့အမေရိကန်ပြည်ထောင်စု၊ဂျာမနီ၊ဆွစ်ဇာလန်စတဲ့နိုင်ငံတွေမှာလည်းဖက်ဒရယ်စနစ်ကိုကျင့်သုံးကြပုံချင်းမတူတဲ့အကြောင်းသူနီးသူဟန်နဲ့သူအောင်မြင်နေကြတဲ့အကြောင်းသူနားလည်ပြီးအများသူငါကိုပြောပြတဲ့ဖက်ဒရယ်ဆိုတာကတော့ခွဲထွက်ချင်စရာအကြောင်းမရှိတဲ့နိုင်ငံတော်အဆောက်အုံကိုတိဆောက်တာပဲဖြစ်ကြောင်းဒါကြောင့်အားလုံးညှိနှိုင်းသဘောတူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပဲမြန်မာနိုင်ငံရဲ့ဖက်ဒရယ်ဆိုတာကိုသတ်မှတ်ပေးမှဖြစ်ကြောင်းရှင်းပြပါတယ်။နောက်ပြဿနာတစ်ခုကတော့21ရာစုပင်လုံညီလာခံကိုတက်ဖို့တိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA ကိုလက်မှတ်ထိုးဖို့လိုမလိုဆိုတဲ့ပြဿနာပါ။လက်နက်ကင်တိုင်းသားတွေအနေနဲ့အရင်အစိုးရချုပ်ဆိုထားတဲ့စာချုပ်အရ NCA ထိုးပြီးတဲ့အဖွဲ့တွေမှသာညီလာခံကိုဒင်းပြစ်ကြပ်ပြစ်ကိုယ်စားလှယ်အဖြစ်တက်ခွင့်ရတာပါ။ဒါကိုဒေါန်ဆန်းစုကြည်ကသဘောတူပါတယ်။သူ့အနေနဲ့အပြည့်အစုံချုပ်လက်မှတ်ထိုးမထားသူတွေလည်းညီလာခံကိုအားလုံးစုံစုံညီညီတက်ရောက်နိုင်ဖို့လမ်းဖွင့်ကြိုးစားပေးသွားမှာဖြစ်ပေမဲ့အဲ့ဒီကိုယ်စားလှယ်တွေဟာ NCA လက်မှတ်ထိုးထားတဲ့သူတွေနဲ့တော့ဒန်းတူရီတူအခွင့်အရေးရမှာတော့မဟုတ်ဘူးဆိုပြီးပုံမှန်လင်းလင်းပဲပြောပြခဲ့ပါတယ်။သူကအဲ့လိုသာဒန်းတူခွင့်ရေးပေးလိုက်ရင်ဘယ်သူမှအပြစ်ခတ်ရက်စရေးစာချုပ်လက်မှတ်ထိုးတော့မှာမဟုတ်ဘူးလို့ဆိုပါတယ်။ဒီအတွက်လဲအားလုံးပါဝင်လက်မှတ်ရေးထိုးနိုင်အောင် NCA စာချုပ်ပါအချက်တွေကိုပြင်ဆင်ပေးဖို့ကိုလည်းလမ်းဖွင့်ပေးထားတယ်လို့ရှင်းပြခဲ့ပါတယ်။
နောက်တစ်ခုကတော့သူဥဆောင်ကျင်းပမဲ့ငင်းငယ်ကြီးညီလာခံဟာအပြစ်အခက်ရစဲရေးတသက်ကိုအခြေခံမှာမဟုတ်ဘူးလို့ဒေါန်ဆန်းစုကြည်ပြောခဲ့တာပါ နိုင်ငံတကာအတွေ့အကြုံတွေအရနှစ်ဖက်စီရေးပဋိပက္ခတွေဖြစ်ပွားခဲ့ကြတဲ့အနေအထားအောက်မှာအပြစ်ခက်ရစဲရေးကြိုးပေါက်ဖို့ဆိုတာအတော်လွယ်ကူတဲ့ကိစ္စဖြစ်တဲ့အကြောင်းအဲ့လိုအပြစ်ခက်ရစဲရေးပြပြားသွားရတဲ့အဓိကအများကြီးရှိတဲ့အကြောင်းဒါကြောင့်သူ့အနေနဲ့အပြစ်ရရေးကိုအခြေမခံတဲ့ငြိမ်းချမ်းရေးညီလာခံမျိုးကိုကျင်းပခြင်းပြီးပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ညီလာခံထိခိုက်မှာမျိုးကိုလည်းမလိုလားဘူးလို့ရှင်းပြပါတယ်။ဒေါက်ဆန်းစုကြည်နောက်ဆုံးပြောတာကအချိန်စရာပြဿနာပါ။ငြိမ်းချမ်းရေးညီလာခံကြီးအောင်မြင်မြင်ကျင်းပဖို့ဆိုရင်တိကျတဲ့အချိန်စရာဆိုတာမျိုးလိုအပ်တဲ့အကြောင်းအိုင်ယာလန်ပြဿနာအပါအဝင်နိုင်ငံတကာအတွေ့အကြုံတွေအရငြိမ်းချမ်းရေးဖော်ဆောင်ရမှာအချိန်စရာတိတိကျကျသတ်မှတ်မထားခဲ့လို့မျောသွားရတဲ့ဇလန်းတွေရှိတဲ့အကြောင်းဒါကြောင့်21ရာစုပင်လုံညီလာခံကိုအချိန်စရာသတ်မှတ်ပြီးကျင်းပဖို့အကောင့်ထည့်ဖော်ရတာဖြစ်ကြောင်းလက်နက်ကင်တိုင်းသားခေါင်းဆောင်တွေကပြောပြပါဗျ
။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဒုံဆန်းစုကြည်ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေး21ရာစုပင်လုံညီလာခံကျင်းပရေးမှာလက်တွေ့ကြတဲ့အမျိုးမြင်ရှိတဲ့မူဝါဒလမ်းစဉ်ချမှတ်ထားတာတွေ့နိုင်ပါတယ်။အခုနောက်ဆုံးထပ်ပေါ်လာတဲ့သတင်းတွေအရကိုကန့်တောင်းပလောင်နဲ့အေးအေးရခိုင်တပ်ဖွဲ့တွေအနေနဲ့လက်နက်ကင်လမ်းစဉ်ကိုစွန့်လွှတ်မှညီလာခံတက်ခွင့်ပြုနိုင်မယ်ဆိုတဲ့တပ်မတော်ရဲ့သဘောထားပြောင်းလဲလိုက်ပြီလို့ဆိုတဲ့အတွက်မကြာခင်ကျင်းပမဲ့21ရာစုပင်လုံညီလာခံမှာအားလုံးပါဝင်တက်ရောက်ရေးဆိုင်ရာအခက်အခဲကြီးတရက်ကိုတော့ကြော်လွှားလိုက်နိုင်ပြီဖြစ်ပါတယ်။ဒီအတွက်ဒေါက်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံအောင်မြင်ကျင်းပနိုင်မှာဖြစ်တယ်လို့တကယ်စစ်မှန်တဲ့ညီညာရေးရဖို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအောင်မြင်မြင်တည်ထောင်နိုင်ဖို့ကိစ္စတွေကတော့ပဋိပက္ခမှာပါဝင်နေတဲ့တပ်မတော်လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့တိုင်းသားပြည်သူတွေနဲ့တိုင်းပြည်ပေါ်ထားတဲ့သဘောထားမှန်ကန်ဖို့နဲ့အမျိုးအမြင်ရှိဖို့ပဲလိုအပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့ကဘာတလွှထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အိန္ဒိယကဇုံတွဲတရဲဟာပေ300လောက်အမြင့်လေထဲမှာကြိုးတန်လန်ဆွဲပြီးတော့လက်ထပ်ခဲ့ကြပါတယ်။ဆာဟာရတဲကန္နာရထဲမှာကျင်းပတဲ့ပုံမှန်မာရသွန်ထက်ပိုပြီးတော့ပြေးရတဲ့မာရသွန်ပြိုင်ပွဲတစ်ခုမှာဗြိတိန်နိုင်ငံကမျက်မမြင်အပြေးသမားတစ်ယောက်ဝင်ပြီးတော့ပြေးခဲ့ပါတယ်။ဒီလိုမျိုးထူးထူးဆန်းဆန်းသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့တင်ဆက်ထားပါတယ်ရှင်။
ဗြိတိန်နိုင်ငံကမျက်မမြင်မာရသွန်အပြေးသမားတစ်ယောက်ဟာတော်ရုံအားကစားသမားတစ်ယောက်မလုံနိုင်တဲ့အလုပ်တစ်ခုကိုလုပ်ခဲ့ပါတယ်။အဲဒါကတော့အာဖရိကဆာဟာရာဒဲကန္နာရထဲမှာကျင်းပတဲ့အာထရာမာရသွန်ပြိုင်ပွဲကိုကူညီမဲ့အဖော်မပါပဲဝင်ပြိုင်ခဲ့တာပါ။အာထရာမာရသွန်ဆိုတာကတော့ပုံမှန်26မိုင်မာရသွန်ပြိုင်ပွဲတွေထက်ပိုပြီးပြေးရတဲ့မာရသွန်ပွဲမျိုးပါ။ဆိုင်မွန်ဝီခရော့ဖ်ကမိုင်150ကျော်ပြေးရတဲ့ဆာဟာရာအာထရာမာရသွန်ပွဲကိုဝင်ပြေးခဲ့တာပါ။သူဟာဆယ်ကျော်သက်အရွယ်ကလေးကယောဂါတစ်ခုကြောင့်အမြင်အာရုံတဖြည်းဖြည်းချိုးတက်လာတာကနေအခုချိန်မှာတော့မျက်စိလုံးဝမမြင်တော့ပါဘူး။ဝီခရော့ဖ်ဟာအခြားမာရသွန်ပြိုင်ပွဲတွေမှာတော့ကူညီမဲ့အဖော်နဲ့ဝင်ပြိုင်မှုပါတယ်။အခုလိုကူညီမဲ့အဖော်မပါဘဲပြေးဖို့အတွက် IBM ကုမ္ပဏီကတီထွင်ထုတ်လုပ်တဲ့ smartphone application တစ်ခုရဲ့အကူအညီကိုယူခဲ့ရတာပါ။အဲ့ဒီ application ကသူပြေးနေတဲ့လမ်းကြောင်းကိုတဲမှန်မှန်ကန်အောင်လမ်းညွှန်ပေးနိုင်သလိုဘဲညာလွဲသွားတဲ့အခါလမ်းကြောင်းပေါ်မူတည်ပြီးအတန်အမျိုးမျိုးနဲ့အချက်ပေးပါတယ်။လမ်းကြောင်းအမှန်နဲ့ပိုဝေးသွားတာနဲ့အတန်မြည်တဲ့ချိန်နှုန်းတွေကလည်းအပြောင်းအလဲလုပ်ပြီးအချက်ပေးပါတယ်။ဒါပေမဲ့မြေမျက်နှာပြင်အပြောင်းအလဲဖြစ်သွားတာမျိုးဆိုရင်တော့ DS Call လို့နာမည်ပေးထားတဲ့ application ကမသိနိုင်ပါဘူး။ဒီအတွက်ကြောင့် IBM နဲ့ WeCraft တို့ကတော့ဒီ application ကိုတိုးတက်အောင်ဆက်လုပ်ဖို့ရှိနေပြီးတော့မျိုးရင်းမာရသွန်ပြိုင်ပွဲတွေမှာပါအသုံးပြုနိုင်အောင်တီထွင်သွားဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ
။အင်းရနိုင်ငံကဆုံးတဲ့တွေကတော့အမြင့်ပေ300လောက်လေထဲမှာတွဲလောင်းချိုးတွေနဲ့ဆိုင်းထားပြီးမင်္ဂလာပွဲကိုထူးထူးဆန်းဆန်းကျင်းပပါတယ်။သူတို့သားအသက်33နှစ်အရွယ်ဂျီတစ်ဂျဒက်ဖ်နဲ့သူတို့သမီးအသက်26နှစ်အရွယ်ရက်ရှမာပက်တီတို့ဟာသူတို့ရဲ့မင်္ဂလာပွဲကိုထူးခြားအောင်နဲ့မှတ်မှတ်ရရဖြစ်အောင်လှုပ်ချင်ခဲ့ကြတာပါသူတို့နှစ်ဦးဟာခြေလျင်တောင်တက်ရတာကိုဝါသနာပါတယ်လို့တောင်တက်ရင်းနဲ့ပဲတွေ့ခဲ့ကြတာပါရိုးရဝတ်စုံတွေအပြည့်အစုံဝတ်ပြီးတော့မင်္ဂလာပွဲအတွက်လိုအပ်တဲ့ပစ္စည်းတွေကိုလည်းကျိုးနဲ့ဒီခါမှချိတ်ဆွဲပြီးတော့အပေါ်ထိယူသွားခဲ့ကြပါတယ်
လေထဲမှာပဲကြိုးတန်းတန်းနဲ့ဘာသာရေးဆရာကကောင်းချီးပေးခဲ့ပြီးတော့သူတို့သားနဲ့သူတို့သမီးတို့ကရိုးရာမင်္ဂလာပန်းကုန်းကိုအပြန်အလှန်ဆွတ်ပေးခဲ့ကြတာပါရိုးရာမန်တက်ဆောက်ပြီးမင်္ဂလာပွဲကိုမဆင်နွှဲနိုင်ခဲ့ပေမဲ့တခြားသောရိုးရာဓလိထုံးစံတွေကိုတော့အပြေအဝလှုပ်ဆောင်ခဲ့ကြတာပါရှင်
ဒီနိုင်ငံအရှေ့မြောက်ပိုင်းအာတန်ပီနယ်တဲကအဝေးပြေးလမ်းမပေါ်မှာကြံ့တကောင်တောင်းညံ့နေတဲ့အတွက်ယင်အတော်လာတွေရက်တံပြီးပိတ်ဆို့မှုတွေဖြစ်ကုန်ပါတယ်တစ်တော်ဌာနကဝန်ထမ်းတွေနဲ့ဒေသခံတွေကဒီကြံ့ကိုသူ့နေရာသူပြန်ရောက်သွားအောင်လို့သုံးနိုင်ကြကြိုးပမ်းခဲ့ရပါတယ်ဒေါသထွက်နေတဲ့အဲ့ဒီကြံ့ဟာလမ်းဘေးဝဲရာမှာတွေ့တဲ့မော်တော်ယင်တွေတဲအိမ်တွေကိုခေါင်းနဲ့လိုက်တိုက်နေခဲ့သလိုရက်ကြည့်နေတဲ့လူတွေကိုလည်းရန်မှုခဲ့ပါတယ်လက်ဖက်နဲ့ရေနံထွက်တဲ့အာတန်ပီနယ်နေရာတော်တော်များများမှာမိုးရသည့်အဆက်မပြတ်ရွာနေတဲ့မိုးတွေကြောင့်မြမပုတ်တရာမြင့်နဲ့မြင့်လက်တက်တွေမှာရေရေရှမ်းပြီးရေကြီးနေပါတယ်။ကဘာပေါ်မှာမျိုးတုံးမှုအန္တရာယ်ကိုရင်ဆိုင်နေရတဲ့ဂျိုးတစ်ချောင်းပဲရှိတဲ့ကြံ့တက်တဝါသုံးပုံနှစ်ပုံလောက်ဟာအာတန်ပီနယ်ကဇီရန်ကာအမျိုးသားဥယျာဉ်ထဲမှာနေထိုင်ကြတာဖြစ်ပြီးတော့အဲ့ဒီဥယျာဉ်ကရေကြီးနေတဲ့အတွက်ဥယျာဉ်ထဲကတိရစ္ဆာန်တွေဟာလမ်းမတွေနဲ့လူတွေနေထိုင်တဲ့နေရာကိုရောက်လာခဲ့ကြတာပါခင်ဗျာ
မခင်ဖြူထွေးနဲ့ကိုငိမ့်ချမ်းတို့တင်ဆက်ခဲ့တဲ့ကဘာတလွှားထူးခြားဆံပြားသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်ကဘာတလွှားအချမ်းဖတ်သမားတွေကိုချေမှုန့်ရဲ့အတွက်မောင်းသူမဲ့ဒုံးရင်နေအသုံးပြုခြင်းဆန်ရအမေရိကန်သမ္မတဘရက်ကိုဘားမားရဲ့လျှို့ဝှက်ထားခဲ့တဲ့မူဝါဒကိုပြန်လည်တည်ဖြတ်ပြီးအမေရိကန်အစိုးရအင်ပြော်ကထုတ်ပြန်လိုက်တယ်လို့ American Civil Liberties Union အမေရိကန်လူမှုလွတ်လပ်ခွင့်ဆန်ရတမက ACLU ကမနေ့စနေနေ့ကပြောဆိုလိုက်ပါတယ်ထုတ်ဝေလိုက်တဲ့ဆန်မျက်နှာ18မျက်နှာပါမောင်းသူမဲ့ဒုံးရင်နေအသုံးပြုခြင်းဆန်ရသမ္မတရဲ့မူဝါဒရေးရာလမ်းညွှန်ချက်ကတော့အဝေးတွင်ဒုံးရင်တွေကြောင့်အရသာထိခိုက်သေးဆုံးမှုနေအောင်အကာအကွယ်ပေးထားတယ်လို့ဆိုပါတယ် Republican Party ရဲ့သမ္မတလောင်း Donald Trump ကသူ့ရဲ့ပြိုင်ဘက် Democratic Party ရဲ့သမ္မတလောင်းနိုင်ငံကြီးဝန်ကြီးဟာ Hillary Clinton ရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးမေးခွန်းထုတ်လိုက်ပါတယ်အင်ဂျင်မေတထေးကြီး Trump က New Hampshire မှာစနေနေ့ကလူမှုစည်းရုံးပွဲတစ်ခုမှာသူမဟာလုံးဝစိတ်တိကိုက်နေသူတဦးဖြစ်တယ်။သူမဟာစိတ်မမှန်သူတဦးဖြစ်တယ်လို့ပြောဆိုခဲ့တာပါ။2009ခုနှစ်ကနေ2013ခုနှစ်အတွင်းနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူစဉ်ကာလလုံခြုံမှုမရှိတဲ့ပုဂ္ဂလိကအီးမေးလ်စာပါကိုအသုံးပြုခဲ့တာနဲ့ပတ်သက်ပြီးအမျိုးသားလုံခြုံရေးဆိုင်ရာအီးမေးလ်တွေကိုသူမကင်တွယ်တာမှရိုးဖြောင်မှုနဲ့ပတ်သက်လို့မေးမြန်းမှုကိုဖြေကြားတာမှအတိုးချုပ်ဖြေကြားခဲ့တာကိုဒေါ်နယ်ထရန့်ကပြည့်ရည်ပြူပြောဆိုခဲ့တာဖြစ်ပါတယ်။အီရန်ဆိုရရဲ့ညံပွားပွဲနျူကလ িয়ার အစည်းအဝေးဆိုင်ရာထိတ်တန့်လျှို့ဝှက်အချက်လက်တွေကိုအမေရိကန်ပြည်ထောင်စုထံပေးအပ်ခဲ့တယ်လို့စီရင်ချက်ချမှတ်ခံခဲ့ရတဲ့နျူကလ িয়ার သိပ္ပံပညာရှင်တို့ကိုအီရန်နိုင်ငံကတည်တံစီရင်လိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖမ်းအင်ဂျင်နီယာကတော့ Vital Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစည်းအဝေးမှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညအစီအစဉ်တွေကိုည10:00နာရီကနေ 11:00 နာရီထိတစ်ကြိမ်ပြန်ပြီးနားဆင်နိုင်ပါတယ်။မနက်ပြန်မနက်ပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးတနင်္ဂနွေညချမ်းမှာရှင်လန်းချမ်းမြေ့ကြပါသေးရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.